Welcome to the Voice of America in Burmese.
ပြည်အောင်ပေါင်းခင်ဝေးတဲ့ညတညဖြစ်ပါလိမ့်ခင်ဗျာ American ပြည်တော်စု Washington DC မြို့တော် VOA American ဇန်ကနေ2022ခုနှစ် April 16ရက်အတာသကြံအတက်နေ့စနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီအထိလိုင်းဒိုမီတာ 3251 နဲ့လိုင်းလက်မီတာ 190 တို့ကနေဓာတ်ရိုက်အတန်လွှင့်နေပါပြီခင်ဗျာဒီညတော့အစီအစဉ်မူကတော့ကျွန်တော်ရန်တိုင်းမှာစနေညပိုင်းထိတ်တန့်ရောက်သတင်းတွေမှာတော့ရုရှားဘက်ကစစ်သင်္ဘောနှိမ့်မြုပ်ပြီးတဲ့နောက်ယူကရိန်းနိုင်ငံမြို့တော်ကီယက်ကိုတိုက်ခိုက်မှုတွေပြင်းပြင်းထန်ထန်လုပ်နေပါတယ်။အာနာသိန်းစစ်ကောင်စီဟာတိုင်းပြည်တစ်ခုလုံးကိုထိန်းချုပ်နိုင်ခြင်းမရှိဘူးလို့ NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရရဲ့ယာယီသမရဒူဝါလရှိလာကဒီနေ့ပြောလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေနဲ့အတူပတ်စင်ကဏ္ဍတွေကိုထုတ်လွှင့်တဲ့အခါမှာတော့စစ်ကြောရေးနဲ့အချုပ်ထောင်တွေမှာဖမ်းဆီးထားစဉ်အတွင်းညှဉ်းပန်းနှိပ်စက်မှုတွေနဲ့ပတ်သက်ပြီ
းစစ်ဘက်ကနေစစ်တဲ့သူတွေဟာအခုဒီစစ်ကောင်စီတပ်ကနေစစ်တာကြီးရတယ်ဒီမှာတို့မေးတာမလားလို့ဆိုသူကတဲကိုဒီရေလေးကူတွေလောင်းထဲတာတော့ SSD လောင်းထဲတာတရားပါအကုန်လုံးလုံးကြတာဗျာ
CDM လှုပ်ရှားမှုမှာပါဝင်တဲ့စစ်တပ်ကခွဲစိတ်ထူးခုဆရာဝန်ဒေါက်တာမင်းမောင်မောင်ပြောသွားတာပါဒီအကြောင်းအပြည့်စုံကိုတို့အတန်အစီအစဉ်မှာနှားဆရာမှာဖြစ်ပါတယ်ဒါပြင်တခြားအပတ်စဉ်ကဏ္ဍတွေမှာတော့စနေညတိုင်းထုတ်လွှင့်ပေးနေကြဦးတမောင်သားရဲ့ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေပြိုင်ကဘာအစီအစဉ်အပါအဝင်တပတ်တွင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းအစီအစဉ်တွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ဒီသတင်းတွေမတိုင်ခင်မှာတော့နောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့ကိုသားညုံတို့ကတင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
ရုရှားဘက်ကစစ်သင်္ဘောမြုပ်ပြီးချင်းချောက်တဲ့အတိုင်းယူကရိန်းမြို့တော်ကီဗ်ကိုအခုပြင်းပြင်းထန်ထန်ပြန်ဆတိုက်နေပါတယ်။ယူကရိန်းစစ်ပွဲတဲ့အဝေးထိပ်မစ်ဆိုင်းဒုံးတက်ရုရှားစစ်သင်္ဘောအကြီးစားကြီးပထမဆုံးပေါက်ကွဲနှမြုပ်ခဲ့ပြီးအခုလိုကီဗ်မြို့တော်ကိုမစ်ဆိုင်းဒုံးနဲ့ပစ်တာအပြင်အနောက်ပိုင်းမြို့ကြီးလဗစ်မှာလည်းဘုံးကျဲတိုက်ခိုက်မှုတွေပြန်လှုပ်လာတာပါ။ယူကရိန်းဘက်ကလည်းဒီတိုက်ခိုက်မှုတွေကိုအတည်ပြုပေးလိုက်ပြီးကီဗ်မြို့တော်ဝင်ကမြို့တော်စင်ကြေဖုံးပေါက်ကွဲမှုတွေကယ်ဆယ်ရေးသမားတွေနဲ့ဆေးဝါးနှံတွေအလုရှုပ်နေကြပြီလို့ဆိုပါတယ်။ထိခိုက်ဒဏ်ရာမှုများနိုင်ပေမဲ့အသေးစိတ်ကိုတော့ချက်ချင်းမသိရသေးပါဘူး။ရုရှားဘက်ကလည်းကီဗ်မြို့တော်ရှိတင်ကားပြင်စက်ရုံကိုထိအောင်လေကြောင်းကပစ်ခတ်နိုင်ခဲ့တယ်လို့ကြေညာခဲ့ပြီးမြို့တော်ရှိတောင်ပိုင်းမမ်မစ်ကီရက်ကွက်ကနေပေါက်ကွဲတံတွေကြားရကမိခိုးတွေကိုမြင်ခဲ့ရတယ်လို့ရိုက်တာသတင်းဌာနကဆိုပါတယ်။မနေ့ကရုရှားဘက်ကသတိပေးရမှာလဲတင်ကားဖြတ်နိုင်တာအပါအဝင်အဝေးထိပ်မစ်ဆိုင်းဒုံးတွေထွက်လုပြင်ဆင်တဲ့ဒွိုက်စာစက်ရုံကိုတိုက်ခိုက်သွားမယ်လို့ထည့်ပြောခဲ့ပါသေးတယ်။အခုလိုတိုက်ခိုက်မှုကြီးတွေပြန်ဖြစ်လာတာကတနေ့ချက်သာပရီနေ့တုန်းကပဲရုရှားရဲ့ပင်လယ်နဲ့စီးရင်အုပ်စုတဲကဥဆောင်စစ်သင်္ဘောကြီးမော့ခ်ဖာပေါက်ကွဲနှိမ့်ခဲ့ပြီးလက်တုံပြန်လာဖြစ်နိုင်တယ်လို့သုံးသပ်သူတွေကဆိုနေပါတယ်ခင်ဗျာ။ဒီရုရှားစစ်သင်္ဘောကြီးပုံနောက်ခံကိုကြည့်ကယူကရိန်းစစ်သားကရိပ်ပြီးလက်ထောင်ပြနေတဲ့ပုံပါတစ်စိကောင်ယူကရိန်းမှာရေပန်းစားလာနေပါလေ။ဒီစစ်သမောကြီးလိုလက်နက်အင်အားအများကြီးတားတဲ့ရုရှားကိုပုံတဲပါလက်နက်ငယ်ကင်စစ်သားလေးကလက်ကလေးထောင်ပြကအခုလိုအန်တုလောင်ပြောင်းလိုက်တဲ့တစ်စိကောင်ကိုယူကရိန်းမြို့တော်မှာအောင်ပွဲခံတဲ့အနေနဲ့တိုးဝှေ့ဝယ်ယူစစ်ဆောင်နေကြပါလေ။ကီဗ်မြို့တော်ရဲ့ဗဟိုစားတိုက်ကြီးမှာရာထောင်ချီတဲ့လူကြီးလူငယ်မရွေးနိုင်ပေါင်းများစွာတန်းစီပြီးလက်ရှိတပ်ဆောင်လာရိုက်ထွက်လာတဲ့ဒီတစ်စိကောင်တွေကိုမနေ့ကစသူချက်ငါဦးအောင်အလူရဲ့သွားဝယ်ခဲ့ကြပါတယ်။ဒီတစေကောင်းလာဝယ်သူအသက်22နှစ်ရွယ်ယူရီကိုလီဆန်အနေနဲ့တစေကောင်း30ရဖို့နှစ်နာရီခွဲကြာတန်းစီခဲ့ရပြီးမှတစေကောင်းကိုပြပြီးဂျာကရုရှားတွေရဲ့အားကိုးရတဲ့အကြီးဆုံးစစ်သမောကြီးထိသွားတာကွာလို့အားရပါရအော်ဟစ်ခဲ့ပါတယ်။ဂျာအပြင်အခုကစပြီးရှေ့မှာတိုက်ပွဲပုံစံတစ်ပြောင်းသွားတော့မယ်။အခုကပထမဆုံးအောက်ပွဲတစ်ခုစရလိုက်တာပါလို့ကိုလီဆန်ကခုံယူမဆုံးဟစ်ကြွေးခဲ့ပါတယ်။အခုတစိကောင်းတွေတခြားစာလိုက်တွေကိုလည်းရောက်သွားပြီးအင်တာနက်ပေါ်မှာထက်စစ်ရောင်းချလာချိန်မှာစာလိုက်လုံသားအီဂိုဆမလီယန်စကီကလည်းတစိကောင်းတွေအများကြီးပို့ထုတ်ဖို့ရှိပေမဲ့အခုရုရှားကဘုံကျဲလာမှုကြောင့်အခက်တွေ့နေရတယ်လို့ဆိုပါတယ်ခင်ဗျ။ပါကစ္စတန်မှာတော့ဝန်ကြီးချုပ်ဟောင်းအမရန်ခန်ကိုလွှတ်တော်ကနေဖြုတ်ချပြီးညွန်ပေါင်းအုပ်ချုပ်မဲ့အဖွဲ့အစ်အောက်လွှတ်တော်မှထိန်းချုပ်မှုရလာပါပြီ။ဝန်ကြီးချုပ်ဟောင်းခန်ကိုလွှတ်တော်ရဲ့အယုံကြည်မရှိဆိုတဲ့ပြီးခဲ့တဲ့တနင်္ဂနွေနေ့ကဖြုတ်ချခဲ့ပြီးဒီနေ့ကျမှဒီညမောင်းအဖွဲ့အစ်ရဲ့လွှတ်တော်ဥက္ကဋ္ဌကိုအောက်လွှတ်တော်ကနေတင်မြှောက်အတည်ပြုလိုက်တာပါဝန်ကြီးချုပ်ဟောင်းခန်ရဲ့မဟာမိတ်အရင်လွှတ်တော်ဥက္ကဋ္ဌနဲ့ဒီဥက္ကဋ္ဌတို့အနေနဲ့ဒီမဲခွဲရွေးချယ်မှုတွေကိုတားဆီးဖို့အရင်ကြိုးပမ်းခဲ့ပြီးနောက်မှနှောင့်နှေးအောင်အမြင့်ဆုံးတရားရုံးဘက်လွှဲပေးကတ ဒီအဝင်ဒီပြည်ချက်ရေကိုဆက်ကျိုးပန်းခဲ့ကြပါသေးတယ်ဒီညမောင်းဖွဲ့တဲ့အနေနဲ့ဆက်ဖက်ရှာရစ်ကိုဝန်ကြီးချုပ်အသေးဖြစ်ရွေးချယ်ခဲ့ပြီးတာဖြစ်ပါတယ်အခုရွေးလိုက်တဲ့လွှတ်တော်ဥက္ကဋ္ဌတက္ကရာရေဝန်ကြီးချုပ်ဟောင်းပါကစ္စတန်ပြည်သူပါတီ PPP ကရောဂါစစ်အဆုံးမသက်ရသေးပဲဒါကိုတရားဝင်လက်ခံမှုရရင်တော့အဲ့ဒီနောက်နှစ်လအတွင်းအမတ်တရားစာကြားဖြတ်ရွေးကောက်ပွဲပြန်လည်ဝမှုရှိလာမှာပါအခုလွှတ်တော်ဥက္ကဋ္ဌအနေနဲ့တော့ကက်ဘိနက်ဝန်ကြီးအဖွဲ့အစည်းအတွက်မကြာခင်ရက်တွေအတွင်အမြင့်ဆင်းတင်သွင်းနိုင်ဖို့ခန့်မှန်းထားကြပါတယ်ခင်ဗျအမေရိကန်မှာကိုဗစ်ပိုးတွေ့မှုတွေပြန်တက်လာနေပြီလာမယ့်သတင်းပတ်တွေအတွင်းလိုင်းတစ်ခုအတွင် တယ်လို့ Johns Hopkins တက္ကသိုလ်ကထုတ်ပြန်ထားပါတယ်။ Johns Hopkins တက္ကသိုလ်ကကူးစက်ယောဂဆရာကျွမ်းကျင်သူဒေါက်တာ Stuart Campbell ရေကဒီမြင့်မားလာမဲ့ COVID တောင်းကဘယ်လောက်ထိမြင့်မယ်ဆိုတော့မသိနိုင်သေးဘူးလို့ဆိုပါတယ်။ဒါပေမဲ့ကူးစက်ယောဂကျွမ်းကျင်သူအများစုကတော့အရင်တစ်ခေါက် Omicron ဆက်ဆက်ချင်းလှိုင်းလောက်တော့နိုင်ငံတော်ကလူတွေကိုအကြီးအကျယ်မပြန့်သွားနိုင်ဘူးလို့တော့ခံမှန်းနေကြပါတယ်။ဒါပေမဲ့လည်းနိုင်ငံတော်ကတော့ပိုကူးစက်သွားမှာဖြစ်ပြီးဆေးရုံတဲရနှုံတွေမြင့်တက်လာနိုင်တာအပြင်အရင်လှိုင်းရဲ့၄ပုံ၃ပုံလောက်တော့ရှိသွားနိုင်တယ်လို့ Scripps သုတေသနဌာနကြီးကဒေါက်တာ Eric Topol ကဆိုပါတယ်။အခုလိုအများကြီးလှိုင်းမတက်နိုင်တာကလည်းကာကွယ်ဆေးထိုးတာများလာတာနဲ့အရင် COVID ဖြစ်ခဲ့တာများခဲ့တာတွေကနေကိုခန်းအားအရင်ကထက်တက်လာတာကြောင့်ပါလို့ဒီကြွကျင်သူတွေကသုံးသပ်ထားကြပါတယ်ခင
်ဗျာ The American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ32 kHz 9393ညာနဲ့9383ညာပိုင်းဒိုမီတာ51 kHz 9885တို့ပြင်စနစ်တကျမှာလိုင်းလက်မီတာ190 kHz 1509ကနေပြန်ထုတ်လည်ပေးနေပါရဲ့ရှင
်အနာသိစစ်ကောင်စီဟာတိုင်းပြည်တစ်ခုလုံးကိုထိန်းချုပ်နိုင်ခြင်းမရှိသေးပဲပြည်သူ့ကာကွယ်ရေးတပ်တွေနဲ့မဟာမိတ်တိုင်းဒေသလက်နက်ကိုင်တွေဟာခြေလက်ဒေသအတော်များများကိုထိန်းချုပ်ထားနိုင်တယ်လို့NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရရဲ့ယာယီသမ္မတဒူဝါလက်ရှိလာကပြောလိုက်ပါတယ်။ NUG အစိုးရဖွဲ့စည်းမှုတနှစ်မြောက်နေ့အဖြစ်နိုင်ငံတော်ခြေပြမိကုန်းထဲမှာအခုလိုထည့်သွင်းပြောဆိုသွားတာ
ပါ။ Generation Z တို့ရဲ့ငင်းချမ်းစွာဆန္ဒပြလှုပ်ရှားမှုနဲ့ပြည်သူဝန်ထမ်းများရဲ့ CDM လှုပ်ရှားမှုနဲ့စတင်ခဲ့တဲ့နှွေဦးတော်လန်ရဲဟာစစ်အာဏာရှင်တို့ရဲ့အုပ်ချုပ်ရေးရန်တရားကိုအသက်မဝန်အောင်ရပ်တန့်နိုင်ခဲ့ပါတယ်။လူထုရဲ့စံကျင်တော်လမ်းမှုကြောင့်စစ်ကောင်စီရဲ့အာဏာသိမ်းမှုဟာမအောင်မြင်ခဲ့သလိုတိုင်းပြည်တစ်ခုလုံးကိုထိန်းချုပ်နိုင်ခြင်းမရှိတာကိုတွေ့ရပါတယ်။ယနေ့နေ့တက်ကိုမင်္ဂလာနဲ့အတူပြည်သူလူထုကိုအသိပေးလိုတာက NUG ဥဆောင်တဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့များနဲ့မဟာမိတ်တိုင်းဒေသလက်နက်ကိုင်များဟာနိုင်ငံရဲ့နေရာတော်များများအထူးဖြင့်ခြေလက်ဒေသများကိုထိန်းချုပ်ထားနိုင်ပြည်ဖြစ်ပါれမြို့ပြအချို့ကိုလည်းဝိုင်းပတ်စုံမွေစုံမထားပြည်ဖြစ်ပါれပြည်သူကာကွယ်ရေးတပ်ဖွဲ့များနဲ့တိုင်းဒေသနဲ့ကိုင်များဟာနေမြေတော်တော်များများမှာလှုပ်ရှားထိန်းချုပ်လာလိုက်တာစစ်ကောင်စီတွင်နဲ့ရင်ဆိုင်ရတဲ့တိုက်ပွဲတော်ရဲ့တိုင်းရေစွန်းတတိအပြည့်နဲ့ဆင်နွှဲနိုင်ကြတာဟာဒေသခံပြည်သူတွေနဲ့ပြည်ပရောက်နိုင်ငံသားသူရဲ့ထောက်ခံအားပေးမှုတွေနဲ့ထောက်ပံ့ပေးမှုကြောင့်ပဲဖြစ်ပါတယ်။များမကြာမီနေမြေတော်တော်များများကိုလွတ်မြောက်နေမြေဖြစ်ဖန်တီးနိုင်တော့မှာဖြစ်ပါတယ်
။ NUG တနည်းပြည်သင်းစာရှင်းလင်းပွဲအတွင်းမှာလဲစီးပိပခါတွေကြောင့်လူမှုစီးပွားအခက်အခဲဖြစ်နေတဲ့မြန်မာပြည်သူတွေအတွက်နိုင်ငံတကာရဲ့နေဆက်ဖြတ်ကျော်အကူအညီတွေရယူနိုင်ဖို့ဆောင်ရွက်နေတယ်လို့ NUG ပြည်ထောင်စုဝန်ကြီးဒေါက်တာဆဆာကပြောပါတယ်။ NUG အနေနဲ့ကချင်း၊ကရင်၊ကယားပြည်နယ်နဲ့ချင်းပြည်နယ်တွေအတွင်းသက်ဆိုင်ရာတိုင်းဒေသလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်မှုတွေရှိနေတာပါ။တနှစ်အတွင်းမှာ PDF တိုင်းရင်ပေါင်း100ကျော်နဲ့ဒေသလိုက်ကာကွယ်အဖွဲ့ပေါင်း300ကျော်ဖွဲ့စည်းနိုင်ခဲ့ပြီလို့ NUG ခေါင်းဆောင်တွေကပြောပါတယ်။လက်ရှိအဖြစ်တော့ပြည်သူ့ကာကွယ်ရေးတပ်တွေနဲ့မြန်မာစစ်ကောင်စီကြားစကိုင်းတိုင်းနဲ့မကွေးတိုင်းအတွင်းတိုက်ပွဲတွေရှိနေတယ်လို့ကချင်နဲ့ကရင်ဒေသတွေမှာလည်းဒီဒေသခံတိုင်းရင်သားတပ်တွေနဲ့ PDF တပ်တွေပူးတွဲပြီးတော့စစ်ကောင်စီတပ်နဲ့စီးရဲရထိတိုက်ဖြစ်နေပါတယ်။2021ခုနှစ်ဖေဖော်ဝါရီလ10ရက်နေ့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက် ရွေးကောက်ပွဲနဲ့ရအနေနဲ့ဒီပါတီကဥဆောင်ပြီးတော့2024ခုနှစ်ရွေးကောက်ခံအမှတ်တွင်ねစာပီအက်ပြောင်းစုလွှတ်တော်ကုစားပြုကော်မတီကိုဖွဲ့စည်းခဲ့တာပါအဲဒီနောက်မှာတော့တိုင်းသာပါတီတွေတိုင်းသာအစုဖွဲ့တွေပါတဲ့ NUG ဂျာဂလာမြို့သားညီညီအစုအဝါကိုဖွဲ့စည်းခဲ့ပါတယ်မြန်မာစစ်ကောင်စီဘက်ကတော့ NUG CRPH နဲ့ PDF ပြည်သူ့ကာကွယ်ရေးတပ်တွေကိုအကြမ်းဖက်အဖွဲ့တွေဖြစ်ကြေညာတတ်မှတ်ထားပါတယ် NUG PDF တွင်ဆက်ဆက်သူပံပိုးကူညီသူတွေကိုဖမ်းဆီးတာအင်ချမ်မြေတင်းဆီးတာစသဖြင့်စစ်ကောင်စီဘက်ကပြင်းထန်တဲ့ကိုနှစ်ကုန်နေကြပါစီအာပီအက်ဘက်ကလည်းမြန်မာစစ်ကောင်စီကိုအကြမ်းဖက်အဖွဲ့စည်းဖြစ်နေကြညာထားပါတယ်တရုတ်နိုင်ငံရှန်ဟိုင်းမြို့မှာတော့အခုစနေနေ့မှာလက္ခဏာပေါ်တဲ့ကိုဗစ်ရောဂါပိုးတွေ့သူ3000ကျော်ရှိတယ်လို့စနေနေ့မှာထုတ်ပြန်ပါတယ်
လက္ခဏာမပြတဲ့ရောဂါပိုးတွေ့သူကလည်းနှစ်တောင်းနီးပါးထိရှိခဲ့ပါတယ်။မွတ်စလင်အများစုရှိတဲ့ထိုင်းနိုင်ငံတောင်ပိုင်းမှာဘုံကွဲမှုကြောင့်လူသေပျောက်ရှိခဲ့ပြီးတော့ဒီဘုံကွဲမှုကိုသွေးလုတ်တာလို့ငြင်းငြိမ်းဆွေးနွေးမှုမှာပါဝင်ခွင့်မရတဲ့သဘုံအဖွဲ့တစ်ခုကပြောပါတယ် ရမဒန်အားလည်းကာလာအတွင်းအဓိကသဘုံအုပ်စုနဲ့အစိုးရအကြအပြည့်ရထားဖို့မူလကသဘောတူထားတာပါ။စောက်ချာနေကဖြစ်ခဲ့တဲ့ဘုံကွဲမှုဖြစ်စဉ်နှစ်ခုမှာအရသာတအူးသေဆုံးပြီးတော့ရဲတပ်သား၃ဦးထိခိုက်ဒဏ်ရာခဲ့ပါတယ်။ပဋ္ဌာနီညီညွတ်တော်လူမျိုးရေးအဖွဲ့ PULO ရဲ့စစ်သွေးကြောအုပ်စုတစ်ခုဖြစ်တဲ့ GFI အဖွဲ့ကသွေးလုတ်တာဖြစ်တဲ့စူပြီးတော့အဲ့ဒီအဖွဲ့ရဲ့ဥက္ကဋ္ဌကတ်စတူရီမာကတ်တိုကရိုက်တာဒရင်ထဏာကိုပြောပါတယ်။ထိုင်းနိုင်ငံတောင်ပိုင်းကမွတ်စလင်အများစုရှိတဲ့နာရတီဝတ်ယာလာပဋ္ဌာနီပြည်နယ်၃ခုမှာတိကျလွတ်လပ်ခွင့်လိုလားတဲ့မွတ်စလင်သဘုံအုပ်စုနဲ့အစိုးရအကြားနှစ်ထောင်၄ခုနှစ်ကလေးကတိုက်ပွဲတွေဖြစ်ခဲ့ပြီးတော့လူပေါင်း9000ကျော်သေဆုံးခဲ့ပြီးပါပြီ။တ ုပ်အာကာသစခန်းတင်မှာ6လကြာနေထိုင်ခဲ့ပြီးတော့အခုစနေနေ့မှာတော့ကမ္ဘာမြေကိုပြန်ပြီးတော့ဆင်းသက်လာနေပါပြီ။တရုတ်နိုင်ငံရဲ့အာကာသအစီအစဉ်တွေအတွက်တော့သူတို့သုံးဟာအာကာသမှာအကြမြင့်ဆုံးနေခဲ့တဲ့သူတွေဖြစ်ပါတယ်။သူတို့သုံးကိုတင်လာတဲ့ချန်ဂျူး13အာကာသယာဉ်ငယ်ဟာအတွင်းမိုဂိုလီးယားရဲ့မြောက်ပိုင်းဒေသမှာရှိတဲ့ဂူဘီတဲကန်နေရကိုဒီနေ့ဆင်းသက်ထိုင်ခဲ့တာပါ။သူတို့သုံးရဲ့အာကာသခီးစဉ်အတွက်မှာတော့အာကာသယာဉ်မူဝမ်ဂျန်ပင်းဟာအာကာသလီဟာပင်လယ်ကိုလမ်းလျှောက်သူပထမဆုံးတရုတ်အမျိုးသမီးဖြစ်ပါတယ်။တရုတ်နိုင်ငံဟာသူ့ရဲ့ပထမဆုံးအာကာသယာဉ်ကို2003ခုနှစ်မှာလွှတ်တင်နိုင်ခဲ့ပြီးတော့2013ခုနှစ်မှာတော့လဘော်ကိုစစ်ရုပ်ဂျူသွားရင်ဆင်းသက်စေခဲ့ဆေလွတ်နိုင်ခဲ့ပါတယ်။လာမယ့်နှစ်မှာတော့အင်ဂါဂျူဘော်ချီကိုဆေလွတ်နိုင်အောင်သူတို့ရည်မှန်းထားပါတယ
်။နောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့ကိုသားညုံတို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုကစပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပြီးတော့မှဖြစ်ပြီးဒီထက်ကမှအရင်ဆုံးတော့မြန်မာနိုင်ငံတော်ဝန်ကလူ့အခွင့်အရေးအခြေအနေတွေကိုစူးစီးတင်ဆက်ပေးနေတဲ့ဒုအတန်စီစဉ်ကိုနှားဆင်ရမှာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့စစ်အာဏာသိမ်းပြီးတဲ့နောက်လူတရားကျော်စစ်ကြောရေးနဲ့အချုပ်ထောင်တွေမှာတည်ဆုံခဲ့တဲ့အကြောင်းကိုတင်ပြထားပါတယ်။ဒီစီစဉ်ကိုတော့ Frontier မြန်မာဝိုင်းတော်သားတွေကစူးစီးတင်ဆက်ပေးထားတာဖြစ်ပါတယ်ဗျာ။
မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်အပတ်စဉ် podcast အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero Dero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့နိုင်ငံတဝမ်းကဆေးရနာသိမ်းမှုစန့်ကျင်တော်လှန်ရေးမှာပါဝင်နေသူအများအပြားကိုစစ်တပ်ကဖမ်းဆီးပြီးစစ်ကြောရေးစခန်းတွေမှာနှိပ်စက်နှိမ်ပတ်မှုတွေလှုံ့ဆော်နေပါတယ်။အဲ့တဲကလူပေါင်း100ကျော်ဟာစစ်တောရင်းနဲ့အချုပ်ထောင်တွေမှာတပ်ခံခဲ့ရပါတယ်။ဒီဆောင်မကို Frontier မြန်မာရဲ့သတင်းတောက်တွေကစူးစီးတင်ဆက်ပေးထားတာဖြစ်ပါတယ
်။မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးတဲ့2021ဖေဖော်ဝါရီလကစလို့စစ်တပ်ဘက်ကနိုင်ငံနဲ့တဝန်ကစစ်အာဏာသိမ်းမှုဆန့်ကျင်သူလို့ယူဆသူထောင်နဲ့ချီကိုတန်လျာဆွဆွဲချက်တွေနဲ့ဖမ်းဆီးတပ်ဖြတ်တာတွေရှိနေပါတယ်။အဖမ်းခံရတဲ့သူတွေထဲမှာနိုင်ငံရေးသမားတွေတက်ကြွလှုပ်ရှားသူတွေဆန္ဒပြကြောင်းသားလူငယ်တွေနဲ့အရက်သားပြည်တွေအများပြားပါဝင်နေပါတယ်။အဲ့ဒီထဲကဖမ်းဆီးခံရတဲ့သူအချို့ဟာလူမဆန်တဲ့နှိပ်စက်မှုတွေကြောင့်နာမည်ဆိုးနဲ့ကြော်ကြတဲ့စစ်တပ်ရဲ့စစ်ကြောရေးစခန်းတွေမှာနှိပ်စက်မေးမြန်းခံရရင်တည်ဆုံသွားကြရပါတယ်။တည်ဆုံသွားရသူတွေထဲမှာနေပြီးတော့လေဝေးမျိုးကကျောင်းဆရာလုတ်သက်စစ်တပ်နှစ်ခန့်ရှိတဲ့အသက်39နှစ်အရွယ်ဆရာဦးလာမင်းမောင်လည်းပါဝင်ပါတယ်။ CDN လှုပ်ရှားမှုမှာပါဝင်ထားတဲ့ဆရာဦးလာမင်းမောင်ဟာအလေတန်းပြဆရာတဦးဖြစ်ပြီးတော့ 2021 ဒီဇင်ဘာလတုန်းကသူနေထိုင်တဲ့လေဝေးမျိုးကလက်ဖက်ဆိုင်တစ်ခုမှာအဖမ်းခံခဲ့ရပြီးနောက်တနေ့မှာပဲတည်ဆုံးခဲ့ပါတယ်။ဘာကြောင့်ဖမ်းဆီးခံရလဲဆိုတာကိုမိသားစုတွေကမသိရသေးခင်စစ်ကြောရဲ့အတွင်းတည်ဆုံးခဲ့ရတဲ့အကြောင်းကျောင်းဆရာရဲ့ဖခင်ဦးခမောင်ထွေးကပြောပါတယ
်။ဒီကတစ်ခါပြန်မှညပြန်မိကြချည်တယ်ပြီ။ရှိတဲ့ကျွန်တော်အဲ့ညာတဲ့လူကိုယူတာလာပဲပြန်ပြစ်ပဲလို့ချည်တယ်။ဒါနောက်မှမက်ကြတော့သူတို့အချုပ်ကျရောက်နေတယ်လို့ဆိုတဲ့တည်းကြားတယ်။ဒီနေ့အရကောဖာမဖြစ်ဘူးအခုတော့နောက်ဆင့်တနိုင်ကိုလာကြတော့ရောက်တော့ချင်းရင်းမျိုးကနေပြီးတော့ဒါပြီးတော့အိမ်ကအကြောင်းကြတယ်ဒီနေ့ရောက်ခွေရုံချိုးရင်းမျိုးသွားပြီးတော့ကျွန်တော်လည်းကျွန်တော်ဇနီးသွားပြီးဒီနေ့ဒီကလာဆောင်ပြီးတော့မှနင်းလည်းမြက်ကဖွဲ့မှုရောက်လာတော့လာပြီးတော့ဒီမင်းနဲ့ဒီရင်းမှာပြစ်ချင်းနဲ့သူ့ဒီရောဂါအခမ်းရောက်သူဆုံးသွားပြီးတဲ့အကြောင်းတရင်ပြီးတယ
်စစ်တပ်ကထုတ်ပေးတဲ့ဆရာဦးလာမင်းမောင်ရဲ့တေစင်းမှာတော့နှလုံးကြည့်ပြီးတော့တက်ရှူချက်တယ်လို့យေသားထားပါတယ်ဒါပေမဲ့ဆရာဦးလာမင်းမောင်ဟာကျမ်းမာရေးပဂရီကောင်းမွန်သူဖြစ်ပြီးတော့အာကစားလုပ်လမ်းမမှန်ဆောက်တဲ့သူတူဖြစ်တာကြောင့်ဒီလိုယောဂအခမ်းအချောင်းတည်ဆုံရတယ်ဆိုတာကိုဖခင်ဖြစ်သူကညင်းဆိုပါတယ်။ရုပ်အလောင်းကိုမိသားစုဝင်၃ဦးသာကြီးကွင်ပေးခဲ့ပြီးကိုယ်တိုင်ကြီးကွင်ရခဲ့တဲ့ဖခင်ဖြစ်သူပြောပြချက်အရမျက်နှာကိုယ်သာကြီးကွင်ရခဲ့ပြီးမျက်နှာမှာဖူးရောင်ညိုမဲနေတဲ့ဒဏ်ရာတွေနဲ့နားထဲကသွေးယိုစိတ်နေတာကိုတွေ့ခဲ့ရတယ်လို့ဆိုပါတယ်။ဒဇမာလာထဲမှာပဲနောက်ထပ်စစ်ကြောရေးမှာတည်ဆုံရသူတူကတော့စကိုင်းတိုင်းကမ်ဘလူးမြို့နယ်စပယ်နတာကျွော်မှာနေထိုင်တဲ့ CDN ကျောင်းဆရာဦးလိုက်ဝင်းပါ2021ဒီဇင်ဘာ3ရက်နေ့ကသူအလုပ်လုပ်နေတဲ့ကွန်းချက်မှာစစ်တပ်ကလာရောက်ဖမ်းဆီးခဲ့ပြီး9ရက်ကြာမှတော့သူတေဆုံသွားကြောင်းမိသားစုကိုအကြောင်းကြားခဲ့တယ်လို့ဆရာဦးလိုက်ဝင်းနဲ့နှီးဆက်တဲ့ကမ်ဘလူးမြို့ပညာရေးဘုတ်ဖွဲ့ကဆရာတဦးကပြောပါတယ
်ဖမ်းပြီးတော့သူတို့ကအဲ့ရွာမှာနေမှာချက်ချင်းခေါ်မသွားသေးဘဲနဲ့သူတို့တနေရာမှာထိမ့်သိမ်းထားတယ်လို့ကျွန်တော်တို့သိရတယ်ပေါ့နော်အဲ့ဒီမှာထိမ့်သိမ်းထားတော့မှလည်းဘာမှမလုပ်ဘူးသူဘာမှမလုပ်ဘူးခဏခဏလေးနေကြမယ်ရှိလို့ပြီးရင်ပြန်လွတ်လိုက်မှာအဲ့လိုမျိုးပဲမိသားစုကိုသူ့မိသားစုကိုအဲ့လိုပဲပြောတယ်တဲ့ဟိုကမ္ဘာလူမျိုးကဟိုတိုင်ရင်းရှိရလေ6000တိုင်ရင်းပေါ့အဲ့ဒီဟိုခေါ်တော့ပြီးတော့သူစစ်ကြောတယ်စစ်ကြောတယ်ပေါ့နော်ဒီစမှာ9ရက်နေမှာအဲ့လိုမျိုးသူမရှိတော့ဘူးဆိုတော့သူ့မိသားစုကိုပြန်ပြီးတော့တောင်းကြားတယ်အလောင်းလည်းပြန်မရဘူးပေါ့နော
်အသက်ရှူကျတဲ့ယောဂအခမ်းအကြောင်းတည်ဆုံးသွားတယ်ဆိုတာကိုပဲမိသားစုကတီးခွင်ရခဲ့ပြီးစစ်တပ်ဘက်ကရုပ်အလောင်းပြန်မပေးခဲ့ပါဘူးတေဆုံးသူဆရာဦးလိုက်ဝင်းမှာဇနီးနဲ့အရွယ်မရောက်သေးတဲ့အသက်9နှစ်အရွယ်သားတဦးနဲ့အသက်10နှစ်နဲ့15နှစ်အရွယ်သမီးနှစ်ဦးတို့ကြာရစ်ခဲ့ပါတယ်။ဆရာဦးလိုက်ဝင်းရဲ့မိတ်ဆွေကတော့ဖက်စီခံရမှုကမှားယွင်းပြီးသတင်းပေးခံရတာဖြစ်နိုင်တယ်လို့သုံးသပ်ပါတယ်။စစ်ကောင်စီလက်ထက်စီရီယံဝန်ထမ်းတွေအပါအဝင်အရက်သားပြည်သူတွေဟာမှားယွင်းသတင်းပေးခံရတာနဲ့စွပ်စွဲခံရပြီးဖမ်းခံရနိုင်တဲ့အခြေအနေတွေလည်းရှိနေပါတယ်။အဲဒါကြောင့်ဆရာမတွေအပါအဝင်စီရီယံဝန်ထမ်းတွေရဲ့လုံခြုံရေးကစိုးရင်ရတယ်လို့ပညာရေးတိုင်ဝမ်ကဆရာတွေကပြောဆိုပါတယ်စစ်ကောင်စီရဲ့လူမဆန်တဲ့နှင်းပတ်နှိပ်စက်မှုတွေကြောင့်စစ်ကြောရေးတွင်းတည်ဆုံရမှုတွေကအဖြစ်များလာပါတယ်လူအခွင့်အရေးအဖွဲ့ Burma Human Rights Network အဖွဲ့ရဲ့ထုတ်ပြန်ထားချက်မှာတော့စစ်ကြောရေးအတွင်းဒါမှမဟုတ်ဖမ်းဆီးခံရပြီး24နာရီအတွင်းနှင်းပတ်နှိပ်စက်တပ်ဖြတ်ခံရသူက February 28ရက်နေ့အထိ142ဦးရှိတယ်လို့ဆိုပါတယ်အခုလိုဖမ်းဆီးနှိပ်စက်ပြီး24နာရီအတွင်းတည်ဆုံရတာတွေဟာအရင်ဆရာနာသိမှုဖြစ်စဉ်1988အရေးတော်ပုံမှာတော့မကြုံဘူးပဲအခုမှစတင်ကြုံရတာဖြစ်တယ်လို့ဝါရီနိုင်ငံရေးသမားတွေကဆိုကြပါတယ်စစ်ကြောတယ်ဆိုတာကအဖမ်းခံရသူတွေစီကသတင်းအချက်အလက်တွေရဖို့မေးမရတာမျိုးဖြစ်ပေမဲ့အခုစစ်ကြောရေးစခန်းတွေမှာလူကုန်သိက္ခာနဲ့မညီတဲ့လိမ်မန်းဆိုင်ရာနှိပ်စက်မှုတွေနဲ့တည်စင်နိုင်တဲ့ပြင်းထန်တဲ့နှိပ်စက်မှုတွေပြုလုပ်တာတွေရှိနေတဲ့အကြောင်းစီဒီအန်လှုပ်ရှားမှုမှာပါဝင်ထားတဲ့စစ်တပ်ကခွဲစိတ်အထူးကုဆရာဝန်ဒေါက်တာမင်းမောင်မောင်ကတို့အတန်ကိုပြောပါတယ်ဒါအပြင်နိုင်ငံတကာဥပဒေတွေမှာလည်းဘလို့အခြေအနေမျိုးမှမစိုးလူကုန်သိက္ခာနဲ့မညီတဲ့နှိပ်စက်မှုတွေကိုတားမြစ်ထားပါတယ
်။အရင်တော့နီလန်နေဆိုရင်ကလူ6000အောင်လုပ်တယ်လူမတင်ရောက်ပေါ့ဗျာမတင်ရောက်တမဲထားတာပေါ့နော်အခုအဲ့လိုမဟုတ်တော့ဘူးဗျာအခုကြရင်လည်းသူကဒီထောက်ယောက်ျားအင်္ဂါဆိုရင်တူတဲ့ထုပြတာတို့ဟိုမီးမြိုက်ပြတာတို့ဖိလစ်ပီးရင်းနဲ့ထိုးတာတို့အော်စအူတဲ့ထိုးထဲတာတို့ဒါတွေသူတို့သူကြတယ်ဗျာဘလုံးတော့မခံရနိုင်အောင်လို့ပေါ့နော်အဲဒီဘက်ကကနေတက်တဲ့သူတွေဟာအခုဒီဖိတော်ပြီးတဲ့ပြည်သက်တာကြီးရပြပါလို့ဘလုံးမေးတာမရတော့ဘူးသူကတဲကိုဒီရေလေးကူလေးလောင်းထဲတာတော့ SSD လောင်းထဲတာတရားပါအကုန်လုံးရုပ်ကြတာဗျာအဓိကတော့ကျွန်တော်တို့မြင်တာတော့အခုပေါ့ဘူးရေးစီ30ခန်းလို့ပေါ့နော
်စစ်ကောင်စီဘက်ကတည်ဆုံးမှုတွေကိုယောဂအခမ်းအကြောင်းဖြစ်တယ်လို့ပြောဆိုပေမဲ့ဒါရီယာညှင်းပန်းနှိပ်စက်မှုတွေလက်လွန်ပြီးတည်ဆုံးတာဖြစ်တယ်လို့ဒေါက်တာမင်းမောင်မောင်ကဆက်ပြောပါတယ်
လုတ်ပြီးတော့လက်လွန်ပြီးတဲ့ခါကျရင်သူ့ရဲ့သက်ဆိုင်ရာဈေးဝင်ရဲ့ဂျီပွဲတိုက်ကိုပို့လိုက်တယ်။တာဝန်ကျတဲ့ဆရာဝန်ကိုသူကလိန်လေပြီးထွက်ဆိုခိုင်းလိုက်တာပေါ့ဗျာ။အဲဒီမှာထားတော့ဟလာဒီကျွန်တော်တို့50နဲ့ဘယ်လောက်လဲ53လား54လားမသိဘူးဗျာ။ အသက်ခံရတဲ့တကူနေသားလေးဆိုလည်းအဲ့လိုပဲလူမကသာတကူနှိမ့်ဆက်ရင်းနဲ့ပေါ်တဲ့ခါကျတော့သူ့ကိုတက်ပလိုက်ပဲအဲသူ့ရဲ့ရုပ်လောင်းတော့မှကြည့်မပေးတော့ဘူးပေါ့နော်အဲ့ဒါစစ်တပ်ကလုပ်နေကြရတယ်ပဲလေသူကတာဝန်ကြားတဲ့တာဝန်ကြီးကလည်းခန့်ငင်နေလို့ရအဲ့တော့သူက insisted တက်ဖို့ခေါ်တော့ပေါ့အတင်းကျက်ခက်ဆူခံရတဲ့ခါကျတော့ဥပောင်းနေလေဒီတိုင်း extra နဲ့ fee ချတော့မှလည်းမကြည့်တော့ဘူးပေါ့ဘာနဲ့တည်လိုက်ပါဆိုရင်ဘာနဲ့တည်လဲဆိုသဘောပါ
တရားရုံးရဲ့ခွင့်ပြုချက်မရှိဘဲနိုင်ငံသားတယောက်ကို24နာရီထက်ပိုပြီးချုံနောင်ခွင့်မရှိဘူးလို့2008ဖွဲ့စည်းပုံအခြေခံဥပဒေရဲ့အခန်း1ပုံမှန်21ခါမှာပြဋ္ဌာန်းထားသလိုရဲလက်စွဲနဲ့ရာဇဝတ်ကျင့်ထုံးဥပဒေမှာလည်းပြဋ္ဌာန်းထားပါတယ်။အခုလက်ရှိမှာတော့အပန်းခံရတဲ့သူတွေဟာရက်တွေလတွေအတော်ကြာတဲ့အထိတရားရုံးခွင့်ပြုချက်မရှိဘဲဖမ်းဆီးခံနေရပါတယ်။မြန်မာနိုင်ငံရဲ့လက်ရှိတရားစီရင်ရေးအခြေအနေနဲ့ပတ်သက်လို့တရားလွှတ်တော်ရှေ့နေဦးသက်နောင်ကထုတ်တန်ကိုခုလိုရှင်းပြပါတယ
်။စစ်တပ်ကရတဲ့သူတို့ဒီကိစ္စတအားလို့ဒီနေ့ကတော့မျိုးတွေဒါမျိုးတွေတရားစီရင်ရေးဆက်ပြီးတော့ဒီနေ့တော့စီးအောင်လို့ဒီလိုမဖြစ်လို့ပါဘူးဆိုပြီးတော့ဒါကြပြီးဦးမြင်ပါအောင်ဒီ2008ဖွဲ့စည်းပုံမှာရောအများကြီးပဲကြာထမ်းခဲ့တယ်ပေါ့ထားခဲ့ပေါ့နော်တားမြစ်ထားတယ်ရင်းနဲ့ဆိုးနေပါပေါ့ဒါတို့အများနဲ့အခုချိန်ကြီးကမှတော့အများကြီးအတိုင်းနဲ့ဟိုဘာမှအဖြစ်တဆုံးတရားမရှိသေးနဲ့ဖမ်းဆီးဖမ်းကြီးတယ်ဖြစ်သေးတယ်ဒါပြီးရင်ဟိုအရင်ကလုပ်ခဲ့တဲ့အလုပ်တွေနဲ့တရားတွေဆွဲတယ်ဆိုပြီးမှလို့ရှိရင်ဒီလိုမျိုးဖမ်းဆီးစီးကြီးနဲ့ပဲစေဆုံးသွားတဲ့ဟာတွေကတော့အများကြီးရှိပေါ့ဒါတွေကတော့တော့နိုင်ငံမှာလက်ရှိကြာထမ်းထားတဲ့ဥပဒေတွေနဲ့ပုံစံရှိတယ်အများကြီးဆန့်ကျင်
စစ်ကောင်စီလက်ထက်ညှဉ်းပန်းနှိပ်စက်မှုတွေကပိုပြင်းထန်လာသလိုစစ်ကြောရေးနဲ့အကျဉ်းထောင်တွေအတွင်းမှာရတဲ့တံရတဲ့အတွက်တင့်တော်တဲ့စေကူသားခွင့်တွေမရတာတွေနဲ့ကန့်သက်ခံထားရတာတွေရှိနေတဲ့အကြောင်းနိုင်ငံတကြွလှုပ်ရှားတဲ့အဖွဲ့တွေကဆိုကြပါတယ်အမျိုးသားညီညွတ်ရေးအစိုးရရဲ့လူခွင့်ရေးဝန်ကြီးဌာနကတော့ထောင်တွင်းအကြမ်းဖက်မှုတွေနှိပ်စက်မှုတွေကိုမှတ်တမ်းပြုစုနေပြီးကျူးလွန်သူတွေကိုတရားဥပဒေရှေ့မောက်မှာထိုက်တဲ့အပြစ်ဒဏ်ကြားခံနိုင်မှုဆောင်ရွက်နေတယ်လို့ဒီဇင်ဘာလတတိယပတ်ကထုတ်ပြန်ထားပါတယ်မြန်မာအရက်ဘက်လူလူအဖွဲ့စီတရားကျော်ကလည်းမြန်မာပြည်မှာစစ်တပ်ကလူသားမျိုးနွယ်ပေါ်ဆန့်ကျင်တဲ့ရာဇဝတ်မှုတွေစစ်ရာဇဝတ်မှုတွေကျူးလွန်နေတာကိုအမြန်ဆုံးတရားစွဲဆိုနိုင်ရေးနည်းလမ်းတွေရှာဖို့ကုလသမဂ္ဂလူခွင့်ရေးကောင်စီကိုလည်းအိတ်ခွင့်ပေးစာပေးဖို့တိုက်တွန်းထားပါတယ်စစ်တပ်ကတပ်ဖြတ်တာကိုခံရသူမိသားစုဝင်တွေကတော့တည်ဆုံသွားသူတွေအတွက်တရားမျှတမှုကိုလိုချင်ပေမဲ့သူတို့ရဲ့လုံခြုံရေးအခြေအနေတွေကြောင့်ဘာမှမလုပ်နိုင်ဘူးလို့ဆိုကြပါတယ်အခြေခံပညာရေးဝန်ထမ်းများအထွေထွေသပိတ်ကော်မတီကအတွင်းရေးမှူးကိုနောင်ချူကတော့လက်ရှိအချိန်မှာတော့ဖမ်းဆီးခံထားရလို့စစ်ကြောရေးထဲရောက်နေသူတွေအတွက်အသက်ရှင်မှုသာဆူတောင်းနေရတယ်လို့ဆိုပါတယ
်။ဖမ်းခံရတယ်ဆိုတာလည်းမကောင်းပါဘူး။ဒါပေမဲ့ကျွန်တော်တို့မှာဘယ်လိုဖြစ်လာလဲဆိုတော့နောက်ပိုင်းကျတော့စစ်ကြောရေးကိုကောင်းလို့အကောင်းဆုံးကြော်ဖြတ်နိုင်ပြီးတော့အသက်ရှင်တန်ပြီးတော့ထောင်ထဲကိုရောက်ပါသေးဆိုတဲ့ဥစ္စာကကျွန်တော်တို့ရဲ့မျှော်လင့်ချက်လိုဖြစ်လာပြီးတော့ဟိုကောင်းတဲ့အရာကြီးတစ်ခုနေတဲ့ဟိုကျွန်တော်တို့ကမြင်လာရတဲ့ဥစ္စာကြီးပေါ့ထောင်ထဲရောက်သွားပြီးတော့ပျော်နေရတဲ့အခြေအနေပေါ့။ဒါကစစ်ကြောရေးမှာဘလောက်တောင်မှအန္တရာယ်များပြီးတော့စစ်ကြောရေးမှာဘလောက်တောင်မှအသက်အန္တရာယ်ကြီးစိုးရိမ်တာရလဲဆိုရင်အတိုင်းတော်ပါပဲ
။အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒိုးအတန်အဖွဲ့သားတွေကမျှော်လင့်ပါတယ်။ဒိုးအတန်တမ်းမဲ့အစီအစဉ်ကိုဒိုးအတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အချို့တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOE ကထုတ်လင်းတဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9နာရီကနေ10နာရီတွင်းနဲ့တနင်္ဂနွေနေ့နံနက်6နာရီကနေ9နာရီတွင်းမှလည်းနှာစင်နိုင်ပါတယ်ဒီစီစဉ်ကိုအလှူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero and Dero ကပူးပေါင်းတက်ဆက်တာဖြစ်ပါတယ်ဒုအတန်အစီအစဉ်ကိုနှာစင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
် Frontier မြန်မာဝိုင်းတော်သားတွေစုစည်းတင်ဆက်ပေးထားတဲ့ဒုအတန်အစီအစဉ်ကိုနှာစင်ခဲ့ရတာဖြစ်ပါတယ်မကြာခင်မှာတော့ Democracy လူခွင့်ရင်းနဲ့ခေပြိုင်ကမ္ဘာအစီအစဉ်ကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပါ
view american တန်ကနေ2022ခုနှစ် april 16ရက်စနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကို9နာရီကနေ10နာရီထိ line meter 32 51နဲ့ line meter 190လောက်ကနေဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်အခုတော့ဥတ္တမောင်တန်စီစဉ်တင်ဆက်တဲ့ democracy လူခွင့်ရေးခေပြိုင်ကမ္ဘာအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်အိန္ဒိယနိုင်ငံကာနာတာကပြည်နယ်ကခေါလိတခုမှာဟီဂျာလူခေါ်တဲ့ခေါင်းပဝါချုံတဲ့အစ္စလာမ်ဘာသာဝင်တွေကို ကျောင်းဝင်ခွင့်ပိတ်ပင်လိုက်ပါတယ်ဒါကိုမချေနှက်တာကြောင့်မွတ်စလင်ကျောင်းသားတွေကဆန္ဒပြရာကနေကျောင်းသုံးရပိတ်ခဲ့ရတဲ့အပြင်နောက်ဆုံးမှအိန္ဒိယနိုင်ငံတရားရုံးချုပ်ကပါဆုံးဖြတ်ရတဲ့အထိဖြစ်ခဲ့ပါတယ်အခုလိုပိတ်ပင်လိုက်တဲ့နေရာမှာပါဝင်တဲ့အမျိုးသမီးအခွင့်အရေးလူနည်းစုအခွင့်အရေးဘာသာရေးဆိုင်ရာအခွင့်အရေးတွေပတ်သက်ပြီးတော့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစည်းအဝေးမှာအမျိုးသမီးအခွင့်အရေးတက်ကြွလှုပ်ရှားသူဒေါက်တာထင်မာဦးနဲ့ဦးတမောင်သန်းကဆွေးနွေးတင်ဆက်ထားပါတယ်ခင်ဗျာ
ပါရစီမြန်မာဒီနေ့ဒီမိုကရေစီလူ့ခွင့်ရတဲ့ခေတ်တိုင်ကမ္ဘာမှာဆွေးနွေးလိုတဲ့အကြောင်းအရာတစ်ခုကတော့မွတ်စလင်ဘာသာဝင်တွေကအီဂျစ်လို့ခေါ်တဲ့ခေါင်းပေါ်ချုံတဲ့ကိစ္စကိုသိပင်လိုက်တဲ့အကြောင်းဖြစ်ပါတယ်။အိန္ဒိယနိုင်ငံကနေဒါကကီနယ်ဥဒုပိမြို့ကခေါလိုက်တဲ့တစ်ခုမှာအီဂျစ်ပေါ်ချုံတဲ့လူတွေကိုကျောင်းဝင်ခွင့်ကိုပိတ်ပင်ခဲ့တာဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးမွတ်စလင်ကျောင်းသားတွေကသူတို့ဆန္ဒပြခဲ့ပါတယ်။ကျောင်းကိုသုံးရပေးရတဲ့အခြေအနေထိရောက်သွားခဲ့ပါတယ်။အစိုးရအကြောင်းတွေမှာဘာသာရေးသဘောဆောင်တဲ့ဝတ်စားဆင်ရင်မှုတွေကိုမလုပ်ရဘူးဆိုတဲ့ကန့်တပိတ်ပင်မှုတွေဖြစ်ပေါ်လာခဲ့ပါတယ်။အစိုးရရဲ့အကြောင်းပြချက်ကတော့ဒီလိုဝတ်စားဆင်ရင်မှုတွေဟာပြည်ကြီးရေးမှုတွေစုံမိုးရေးပြီးတော့ကျွန်တော်တို့အားလုံးဒန်းလူညီမျှရေးတွေကိုထိခိုက်စေပါတယ်ဆိုတဲ့အကြောင်းပြချက်နဲ့တိတ်ပြလိုက်တာဖြစ်ပါတယ်။ဒါမှမဟုတ်ကျေနပ်တဲ့မွတ်စလင်ဘာသာဝင်ကျောင်းသားတွေကနော်တရားတွတ်တော်ထိတက်ခဲ့တဲ့အတွက်ကြောင့်တရားတွတ်တော်ကနောက်ဆုံးဆုံးဖြတ်လိုက်ပါတယ်။အဲဒီလိုဆုံးဖြတ်ရမှာတရားတော်ကကြီးခဲ့တဲ့အချက်တစ်ချက်ကတော့ Egypt ဟာ Istanbul ရဲ့မရှိမဖြစ်အရာတစ်ခုဖြစ်ပါသလားဆိုတဲ့တိုင်းတာချက်နဲ့ရှိရှိပါတယ်။အဲ့ဒီမရှိမဖြစ်တဲ့ကိစ္စမဟုတ်တဲ့အတွက်ကြောင့်မလို့ဒါကိုစင်မြတ်မှုမလို့ပါဘူး။ UNESCO ရဲ့အခွင့်အရေးနဲ့အပတ်သက်ပါဘူးဆိုတဲ့ဆုံးဖြတ်ချက်နဲ့သိပင်ခဲ့တာဖြစ်ပါတယ်။တရားရုံးကလည်းအတည်ပြုပေးခဲ့တာဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးကျွန်တော်ဒေါက်တာဓမ္မဦးကိုဖိတ်ခေါ်ထားပါတယ်။ဒေါက်တာဓမ္မဦးကကျွန်တော်တို့အမျိုးသမီးလူခွေစော်တကြွလှူရှားတဲ့သူတယောက်ဖြစ်ပြီးတော့အစ္စတန်ဘာသာဝင်တယောက်အနေနဲ့ကြီးပြင်းလာခဲ့တဲ့သူဖြစ်ပါတယ်။ဒါပေမဲ့သူဟာအခုချိန်မှာတော့လွတ်လပ်စွာပြေခေါ်တဲ့သူဖြစ်နေသူကိုသူပြောထားပါတယ်။ဆိုတော့ဆမိုင်းဒီဟီဂျက်ရဲ့အရေးပါဝင်ဘလောက်ရှိတယ်လဲ။တရားတော်ကြိုးပါဆုံးဖြတ်တယ်လို့မရှိမဖြစ်ဆိုတဲ့အချက်ကိုတော့ဆမဘလူပြင်ပါတယ်။ဟုတ
်ကဲ့ဗျာ။အခုလိုဖိတ်ခေါ်ပေးရကျေးဇူးတင်ပါတယ်။အဲဆိုတော့ Egypt ကတော့တကယ်လို့ sensitive လည်းဖြစ်တယ်ပေါ့နော်။တစ်ခါတ
ည်းကကျွန်တော်တို့
ဟုတ်ကဲ့အကဲအကဲဆက်တဲ့ကိစ္စတစ်ခုဖြစ်တယ်ပေါ့နော်။အဲဆိုတော့သမဂ္ဂဆရာပြောသလိုပေါ့နော်။ Egypt ကမဖြစ်မနေလားမဝင်မနေရလားပေါ့နော်။ဆိုတဲ့အခါကျတော့ဒီ Egypt နဲ့ပတ်သက်ပြီးတော့ Quran ထဲမှာဆိုလို့ရှိရင်နေရာ၈နေရာလောက်မှာဖော်ပြထားတာကိုသိရတယ်ပေါ့။အဲအလိုဖော်ပြထားတဲ့နေရာမှာဆိုရင်တချို့ကဘယ်လိုဘာသာပြန်လဲဆိုတော့ Egypt ကိုအမျိုးသမီးတွေကဝတ်ကိုဝေးရမယ်ဆိုပြီးတော့ပေါ့နော်။ဒါဖျက်ခင်မိန့်ဖြစ်တယ်ဆိုပြီးတော့ဘာသာတဲ့ဒီလိုပဲရှိပါတယ်အဲ့လိုပဲတစ်ခါမှဆိုလို့ရှိရင်တော့ hijab ဆိုတာကကြားနဲ့မှကြားမှာပေါ့နော်ကြားယောက်ျားလေးတွေပေါ့မျိုးသမီးတွေကပေါ့စောင့်ထိုင်းရမယ်ကျင့်ဝတ်တွေသိက္ခာတွေဒါမှမဟုတ်လဲယောက်ျားလေးနဲ့မိန်းကလေးပြောဆိုဆက်ဆံတဲ့အခါမှဆိုလို့ရှိရင်ချမ်းထားရမယ်အစီအကြပေါ့နော်ဒါဟာဆိုရင်ရုပ်ပစ္စည်းဟုတ်ချင်မှာတော့ရုပ်ထုပစ္စည်းဟုတ်ချင်မှာဟုတ်မယ်ပေါ့နော်ဒါနေရာလေးအကန့်အသတ်တယောက်နဲ့တယောက်ခန္ဓာကိုယ်ချင်းချားထားတဲ့အမျိုးလေးဖြစ်နိုင်နေပေါ့နောက်တစ်ခုကကြတော့ hijab ဆိုတဲ့သဘောတရားဆိုလို့ရှိရင်ပေါ့နော်ဒီကြားပြစ်မှဖြစ်ဖြစ်ပေါ့သူတို့ရဲ့ခန္ဓာကိုယ်ကိုဟိုလုံလုံချုံချုံဝတ်ဆင်တာပေါ့နော်ဒီသဘောတက်ရောက်တဲ့အခါကျတော့ဒီကိုရမဆိုလို့ရှိရင်ဟီဂျပ်နဲ့ပတ်သက်လာရင်ကြားရယ်မရယ်လို့တော့ခွဲခြားပြီးပြောထားတာမရှိဘူးလို့ဘာသာပြန်ကြတဲ့သူတွေရှိပါတယ်။မရှိမဖြစ်လားမဝင့်မနေရလားဆိုတော့ဒီဟာကိုကြည့်ရမယ်ဆိုလို့ရှိရင်တော့ဘယ်ဘာသာပြန်မှုကိုကျမတို့လက်သိခံမလဲပေါ့နော်။ဘယ်ဘာသာပြန်မှုရဝင့်မလဲဆိုတာကိုကျမတို့သိရပါတော့မယ
်။ဆမအနေနဲ့ဟောရင်းရဲ့တော့ဘယ်လိုခံယူခဲ့ဆမမိသားစုအောင်ဘယ်လိုပြောလဲ
ကျမမိသားစုဆိုရှင်တော့ကျမပြည်တယ်နေရတာကိုအာမပေးဘူးပေါ့နော်။ဘာလို့အာမပေးလဲဆိုတဲ့အခါကျတော့ဒီချက်ကဒီမွတ်စလင်တွေရဲ့ပေါ့နော်ဒီရုပ်တံထားပါတော့ identity ပေါ့နော်။ဒီတော့ကျမတို့ရဲ့နေတာ China သွားတာလာတာပေါ့နော်။ဒီနေရာတွေမှာဆိုလို့ရှိရင်ဒါကမွတ်စလင်ရဲ့ identity ကိုတွားပြီးတက်ရောက်မှာမျိုးဒါမှမဟုတ်လဲမွတ်စလင်လူဖွဲ့စည်းတာအဖြစ်တင်စရာဖြစ်လာမှာမျိုးကိုကျမတို့မိသားစုကမလိုလားဘူး။မိသားစုတွေဘာသာပြန်မှုနဲ့တော့ဆိုင်တာပေါ့နော်။ကျမတို့မိသားစုကဒါမှဖြစ်မလို့ရတဲ့အရာမဟုတ်ဘူး။ဒါပေမဲ့ဥမာကျမအဖေရဲ့ဘက်ကမိသားစုပေါ့နော်။ဥမာရခိုင်ပြည်နယ်မြောက်ပိုင်းငါတို့ဆိုလို့ရှိရင်တော့မဝတ်မနေရဝေးရတယ်ပေါ့နော်။ဥမာရာသီလာပြီးဆိုတာနဲ့အမျိုးသမီးတယောက်ကဆိုဟီဂျပ်ဝတ်လိုက်ရတယ်ပေါ့နော်။အဲဒါပေမဲ့အဲဟီဂျပ်မှာတော့မတနည်းတနည်းဝတ်တာမတူပါဘူးဆရာ။အဲဒီဟီဂျပ်ကိုကျမတို့ကဝတ်တဲ့ design ချင်းလည်းမတူဘူးဆရာ။တစ်ဖက်မှာဆိုလို့ရှိရင်ဝတ်ပုံဝန်းကြီးချင်းလည်းမတူကြဘူးပေါ့နော်။ဆိုတော့အမျိုးသမီးတွေအားလုံးကဟီဂျပ်ကိုမဖြစ်မနေသူတို့ကိုယ်တိုင်ရွေးချယ်ပြီးဝတ်လားလို့ပြောရင်မေးရင်တော့ပေါ့နော်။မဟုတ်ဘူးလို့ပဲကျမကဖြေရပါလိမ့်မယ်။ဟီဂျပ်နဲ့ပတ်သက်လာရင် essentiality ပေါ့နော်။ဆက်လာပြောကြလို့မဝတ်မနေရ လားဆိုတဲ့ဟာကလူပေါ်လဲမူတည်တာပေါ့ဆရာဥပမာဆိုလူအတိုင်းဝိုင်းဘာသာပြန်မှုဒါတွေပေါ့အများကြီးမူတည်တဲ့အခါကျတော့ပြောမယ်ကျွန်မအရှုထောင့်အမြင်နဲ့ဆိုလို့ရှိရင်တော့ဒါမဝင်မနေရတော့မဟုတ်ဘူးလို့အမြင်ပါတယ
်ဟုတ်ကဲ့အိန္ဒိယမွတ်စလင်ကျောင်းသားတွေကတော့ဒါကသူတို့ရဲ့ဘာသာရေးဆိုင်ရာဟိုရေးတက်ကိုဒီနယ်စစ်အစိုးရကနေမှချုပ်ဖောက်တာဖြစ်တယ်လို့ပြောတယ်ဟီဂျက်ကိစ္စနဲ့ပတ်သက်ပြီးအမျိုးသမီးခွင့်ရေးလူနည်းစုဆိုင်ရာအခွင့်အရေးပြီးရင်ဘာသာရေးဆိုတဲ့အခွင့်အရေးလူခွင့်ရေးတောက်ရက်ကလာပြီးစုံရက်အနေနဲ့လာပြီးတိုက်စားဟုတ
်ပါ
ဆရာမအနေနဲ့ဆိုဘယ်ခွင့်ရေးကိုစောင်းပေးမလဲ
အာကျွန်မကတော့အမျိုးသမီးခွင့်ရေးကိုပဲစောင်းပေးမှာပါဗျာ
ဘာလို့လဲ
အာဘာလို့လဲဆိုတော့ကျွန်မယုံကြည်တာပေါ့နော်ဘာသာရေးလိုတယ်လို့တချို့ကပြောကြတယ်ပေါ့ဒါပေမဲ့တချို့လူတွေအတွက်ကျတော့ဘာသာရေးမလိုဘူးဆရာဘယ်ဟာအမှန်လဲအမှားလဲစုံချက်တတ်တဲ့လူတယောက်အတွက်ဘာသာရေးကမဖြစ်မနေမဟုတ်ဘူးပေါ့နော်အဲ့တော့ကျွန်မအတွက်ဆိုရင်ဘာသာရေးကမဖြစ်မနေမဟုတ်ဘူးအနာတခုလူနည်းစုအခွင့်အရေးဆိုတာပေါ့နော်ဆရာအဲ့ခါကျတော့ကိုကကျမကတော့ individualist ဖြစ်တယ်ပေါ့နော်ကျမရဲ့ကိုတကူရေးပေါ့နော်တကူရေးကျမရဲ့တန်ဖိုးတွေနဲ့ပဲကျမနေတဲ့ခါကျတော့အဲ့ဒီအပြင်မှာကျမတန်ဖိုးထားဆုံးကတော့အမျိုးသမီးခွင့်ရေးပေါ့ဆရာအဲ့ခါကျတော့ကျမအနေနဲ့ဆိုလို့ရှိရင်တော့အမျိုးသမီးခွင့်ရေးရှုထောင့်ကနေပဲဒါကိုသုံးသပ်မှာဖြစ်ပါတယ်
အမျိုးသမီးခွင့်ရေးတောင်းကနေဟီချက်ကိုကြည့်မယ်ဆိုလို့ရှိရင်ဘလို့သဘောဆောင်တယ်
ဟုတ်ကဲ့ဆရာအတကယ်တော့လေဟီချက်ကကျမတို့ဒီတခြားမျိုးသမီးတွေလိုပဲပေါ့နော်တခြားဘာသာတွေကမျိုးသမီးတွေဥမာဒီမြန်မာမျိုးသမီးတွေဆိုလဲပဝါလေးခြုံတယ်ပေါ့နော်ဒီလိုပဝါမျိုးပဲဟီချက်ကအဝိဇ္ဇာတစ်ခုပဲပေါ့ဒါပေမဲ့လို့အဲ့ဒီဝိဇ္ဇာမှာမှဆွမ်းနာပြောဆိုအတိပ္ပယ်ရောအများကြီးရှိနေတာပေါ့အကျမတို့ဒီကြောက်မရောစောင့်ခေးရမယ့်အရာမှာမှအမျိုးသမီးတွေဘက်ကပဲဒီကုလုံးခြုံထားပေးရမယ်ဘုရားသခင်ကအမျိုးသမီးတွေကိုပဲဝတ်ခိုင်းတယ်ဆိုတော့အဲ့ဒီအတွေးခေါ်ရောကျမလက်သက်မခံပါဘူးဘာလို့လဲဆိုတော့ဘုရားသခင်ကကြားနဲ့မကိုဒန်လူမီပဲဆက်ဆံတယ်လို့တော့ကျမမြင်တယ်ပေါ့နော်ဆက်ဆံတင်တာပေါ့နော်ဒီလိုမျိုးပဲကျမမြင်တယ်ဆိုတဲ့အခါကျတော့ဒါကိုကျမလက်သက်မခံပါဘူးအနောက်တစ်ခုကျတော့အမျိုးသမီးတွေအနေနဲ့ကပေါ့နော်ကိုယ်ပိုင်ရွေးချယ်ပြီးတော့ဝတ်ဆင်တယ်ဆိုပြဿနာမရှိပါဘူးအဲ့တော့တစ်ဖက်မှာဆိုလို့ရှိရင်အမျိုးသမီးတွေကိုဒါမဖြစ်မနေဝတ်ကိုဝေးရမယ်ဆိုတော့ပေါ့နော်ဒီအတင်းကျပ်စေခိုင်းတာကအစိုးရကပဲလုပ်လို့ဘာသာရေးကပဲလုပ်လို့ပေါ့နော်ဒါမဖြစ်တယ်ဘူးလို့ကျမမြင်တယ်တစ်ဖက်မှာဆိုရင်တော့လူနည်းစုအခွင့်အရေးရပေါ့နော်ဒါသူတို့ရဲ့လူနည်းစု identity ကိုသူကဖော်ထုတ်ချင်တာပေါ့နော်ဒီဟာကနေဖော်ထုတ်ချင်တာဆိုရင်တော့လေဒါသူတို့ရဲ့လူနည်းစုအခွင့်အရေးဖြစ်တဲ့အတွက်ကျမတို့ကအလေးစားပေးရမယ့်အပိုင်းတော့ရှိတာပေါ့ဆရာ
။ဟုတ်ကဲ့။မြန်မာနိုင်ငံအနေနဲ့ဆိုရင်ရောဒီလိုပြဿနာကဖြစ်ပေါ်လာနိုင်တယ်မလား။
ဟုတ်ဒါကတော့နေရာပေါ်တော့မူတည်ပါတယ်ဆရာပြောရမယ်ဆိုလို့ရှိရင်ကျမတို့မြန်မာပြည်မှာတော့မပေါ့နော်ဥပမာရခိုင်ပြည်နယ်မြောက်ပိုင်းမှာဆိုရင်ဝစ်ချင်ချင်မွေးချင်ချင်ပေါ့အရွယ်ရောက်လာတယ်ဆိုရင်ပေါ့အတင်းကျပ်ဝေးရတာမျိုးရှိတာပေါ့ဆရာအဲ့လိုမျိုးဆိုတော့ဒါပေမဲ့အဲ့ဒီမှာတော့မပေါ့နော်မွေးပဲနေတဲ့မွတ်ဆယ်မျိုးသမီးတွေရှိပါတယ်ဆိုတော့ဒီတဲ့နဲ့နေရာတွေမှာဆိုလို့ရှိရင်တော့အများစုကတော့မိသားစုကအတင်းကျပ်ဝတ်ခိုင်းတာတွေတော့မရှိဘူးဒါပေမဲ့ဒါမွေးမနေရဆိုတော့ပေါ့နော်ဒီဘာသာပြန်မှုတွေနဲ့မွေးမနေရဆိုပြီးတော့ပေါ့နော်ဒီဆုံးမတဲ့ဒီဘာသာရေးဆရာတွေပေါ့နော်ဒါတွေကတော့ရှိနေတဲ့အခါကျတော့ကျမတို့ပြောရမယ်ဆိုရင်ဖြစ်နိုင်ကြရအရန်နေတယ်ဒါပေမဲ့မဖြစ်နိုင်ဘူးလေပြောလို့မရဘူးဆိုတဲ့သဘောမှတော့ရှိပါတယ
်။ဟုတ်တစ်ဖက်မှာကြတော့လေကျွန်တော်တို့မြန်မာနိုင်ငံမှာအမျိုးဘာသာသာသနာဆိုပြီးဗုဒ္ဓဘာသာလှုပ်ရှားမှုနော်အမျိုးသားရေးလှုပ်ရှားမှုတက်ကြွတဲ့လူတွေကလည်းနော်အခုချိန်မှာဆိုလို့ရှိရင်အခုစိုးရလက်ထက်မှာဆိုလို့ရှိရင်အင်အားပို့ပြီးကောင်းလာမယ်သဘောရှိတယ်ပေါ့နော်။တစ်ဖက်မှာကြတော့လေဆက်မပြောသွားတယ်လို့ပဲမွတ်စလင်ဘာသာဝင်အမျိုးသမီးတွေဆိုလို့ရှိရင်ဒီခုနလိုဟီချက်เนาะခြုံတာတွေကျွန်တော်တို့တွေ့ရအင်မတန်နည်းပါတယ်မြန်မာမွတ်စလင်အမျိုးသမီးတွေကတော်တော်လေးလွတ်လွတ်လပ်လပ်နေကြပေါ့เนาะเนาะအဲ့ဒီလိုအခြေအနေမှာအစိုးရကအစုံတရာဝင်ရောက်ဆက်ဖက်ဆောင်ရွက်မယ်ဆိုရင်အတိုက်ဝင်းတစ်ခုเนาะပဋိပက္ခဖြစ်သွားနိုင်တဲ့အနေအထားတည်းရှိသွားနိုင်တယ်အဲ့ဒီတော့အစိုးရကဘယ်လိုမျိုးတွေရှောင်ဖို့တင့်တယ်လို့ဆရာမပြောချင်
ဟုတ်ကဲ့အခုဒီအိန္ဒိယရဲ့ဥပမာကိုကြည့်မယ်ဆိုရင်တော့ပေါ့နော်ဆရာဥပမာကျမတို့ဒီကျောင်းနေအရွယ်မူလာတန်းအလဲတန်းအချက်တန်းပေါ့နော်ဒီအရွယ်မှာဆိုရင်တော့ယူနီဖောင်းကဝတ်ကိုဝေးရမှာပေါ့ဒါပေမဲ့လို့ဥပမာတက္ကသိုလ်အရွယ်ပေါ့နော်ဆရာတက္ကသိုလ်အရွယ်သူတို့ကိုပိုင်ဆုံးဖြတ်ချက်နဲ့သူတို့ဟာသာသူတို့စိုက်တာဝတ်လို့ရတဲ့အရွယ်မျိုးမှာဆိုလို့ရှိရင်တော့ဥပမာအမျိုးသမီးအခွင့်အရေးကပို့ပြီးတော့ရှေ့တန်းတင်ရမယ်သဘောရှိပါတယ်အဲ့လိုအရွယ်မှာဆိုအချိန်မှာအစိုးရကသွားပြီးတော့ဒါဝတ်မှကျောင်းတက်ရမယ်ဆိုလို့ရှိရင်တော့အများအားဖြင့်ဒီမဝတ်မနေရလို့သတ်မှတ်ထားတဲ့မိသားစုတွေကသမီးတွေကဆိုရင်ကျောင်းတက်ခွင့်ရတော့မှာပေါ့ဘူးပေါ့နော်အဲဆိုတဲ့အခါကျတော့ဒါအမျိုးသမီးတွေရဲ့တစ်ဖက်ကကိုပိုင်ကိုခန္ဓာကိုယ်ကိုဝတ်ဆင်ခြင်းပေါ့နော်ဒါကိုချိုးဖောက်တဲ့အဖြစ်ပညာရေးဆိုတဲ့အခွင့်အရေးကိုပါထပ်ပြီးချိုးဖောက်လိုက်ရရောက်တဲ့အတွက်ဒီလိုဟာမျိုးမှဆိုရင်တော့ပြက်တ ြဿနာဖြစ်လာနိုင်ပါတယ်အနောက်တစ်ခုကလည်းဆရာကျွန်မဆရာတို့သတိထားမိမလားမသိဘူးเนาะဒီမွတ်စလင်တွေပေါ်မှာပို့ပြီးတော့ဖိနှိပ်လာလေအမျိုးသမီးတွေကဒါတွေပို့ဝစ်လာရလေပဲလीဘာလို့အဲ့ဒါဘလို့တက်ရောက်နေရလဲဆိုတော့ဒီဖိနှိပ်ခံရတယ်ဆိုရဲအနေထားမျိုးကိုခံစားလာမိဘူးဆိုသူတို့ရဲ့ဒီစနာ identity ကိုပို့ထုတ်ပေါ်လာရတယ်ဒါ resistant တမျိုးအနေနဲ့ဆွဲကင်ရတဲ့အခါမှာဆိုဒီလိုအခြေအနေမှာဆိုပို့ပြီးအောင်မှအတင်းကျပ်ဝေးရတာတွေပို့ဖြစ်လာနိုင်ပါတယ်
ဟိုနိုင်ရှိမှုဘောရပြောမယ်ဆိုလို့ရှိရင်မြန်မာမွတ်စလင်အတိုက်ဝန်းကเนาะအတော်လေးလွတ်လပ်တာကိုကျွန်တော်တို့တွေ့ရတယ်ဟုတ်တော့ကျွန်တော်မန္တလေးမှာဆိုလို့ရှိရင်เนาะကျွန်တော်တရီသားစေးတွေပါပြီးသုံးခုထိเนาะမွတ်စလင်ဆရာဝန်တွေကကြုံကြားကြတာလည်းရှိတယ်သုံးရတဲ့เนาะအတိုက်ဝန်းလည်းရှိကြတယ်ဒါပေမဲ့ဆရာမခုနပြောသွားသလိုပဲရခိုင်မြောက်ပိုင်းကိုကြည့်မယ်ဆိုရင်တော့ရှေးယိုးเนาะအင်မတန်စင်တာကြီးတဲ့เนาะအထူးသဖြင့်အရှိလေပိုင်းကเนาะမွတ်စလင်နေจิตသုံးတဲ့จิตသုံးမှုမျိုးတွေเนาะจิตသုံးနေကြတာပဲအဲကျွန်တော်တို့တွေ့ရပါတော့เนาะတကယ်လို့လက်ရှိမြန်မာနိုင်ငံရဲ့အများစုအခြေအနေပေါ့လက်ရှိအခြေအနေလို့ထင်းကျင်မယ်ဆိုလို့ရှိရင်เนาะဆက်မဘလို့အချက်လက်တွေကိုပို့ပြီးအားပေးတင်တယ်လို့ထင်တယ်
ဟုတ်ကဲ့ဆရာအရေးကြီးတာကတော့အမျိုးသမီးတွေပညာတက်မြောက်ဖို့ပေါ့နော်ဆရာအမျိုးသမီးတွေကပညာတက်တယ်သူတို့ရဲ့ကိုယ်ပိုင်သူတို့မှာစွမ်းအားတွေရှိတယ်ဆိုရင်ဒါတွေကသူတို့ကိုယ်တိုင်ဆုံးဖြတ်မယ်အရာတွေပေါ့နော်သူတို့ဘာဝင့်မယ်ဘာမဝင့်ဘူးဆိုတော့သူတို့ကိုယ်တိုင်ဆုံးဖြတ်ရမှာမိသားစုကပဲဆုံးဖြတ်လို့မရဘူးဒီဘာသာရေးအတိုင်းဝိုင်းကပဲဘယ်တော့ပဲဖိအားပေးပေးပေါ့နော်အမျိုးသမီးတယောက်ကပညာတက်လာပြီဆိုရင်တော့သူ့ကိုယ်ပိုင်ဆုံးဖြတ်ချက်နဲ့သူရက်တည်မှာဖြစ်တယ်နောက်တစ်ခုကောင်းတဲ့အချက်ကကျွန်တော်တို့မြန်မာမွတ်စလင်တွေထဲမှာဆိုရင် progressive ဖြစ်တဲ့မွတ်စလင်တွေအများကြီးရှိပါတယ်ဆရာသူတို့ကဆိုလို့ရှိရင်ဒီကျွန်တော်တို့ဒီကိုရန်ဘာသာပြန်မှုတွေမှာလည်းဒီပေါ့နော်ခင်မိတဲ့ပေါ့နော်ဘာသာပြန်မှုတွေအမျိုးသမီးအခွင့်အရေးကိုလေးစားမှုတွေဒါတွေအများကြီးရှိတယ်ကျမတို့ပတ်ဝန်းကျင်မှာလေဆိုတော့ဒီလူတွေကိုကျမတို့က support ပေးဖို့လိုတယ်ဒီလိုမျိုးဒီခစ်ရှိပြေးတဲ့ပေါ့နော်မွတ်စလင်တွေအားဆိုလို့ရှိရင်အမျိုးသမီးတွေကိုမတူညီတဲ့တွေးခေါ်မှုတွေဒါမှမဟုတ်မတူညီတဲ့ shut down နေရာနေမှာသတင်းချက်လက်တွေပေးတဲ့အခါမှာဆိုရင်အမျိုးသမီးတွေကကိုယ်ပိုင်ဆုံးဖြတ်နိုင်မှုပို့ပြီးတော့အားကောင်းလာမယ်လို့လည်းမြင်ပါတယ်ဆရာ
ဒီဗုဒ္ဓဘာသာဘက်မှာတက်လာတဲ့နော်ဘူဝါဒဆိုင်ရာအချက်တခုကတော့နိုင်ငံတော်ဟာဗုဒ္ဓဘာသာကိုအားပေးတယ်တစ်ဖက်မှာကြတော့လေနိုင်ငံတော်သည်ဘယ်ဘာသာမှမပါဘဲနဲ့ကြားနေတဲ့ဖြစ်တယ်ဆိုတော့ဆရာမအနေနဲ့ရော
ဟုတ်ပါတယ်ဆရာနိုင်ငံတော်အနေနဲ့ဘာသာမရှိရဘူးပေါ့နော်ဆရာဘာသာမရှိဘူးဆိုတာနိုင်ငံတော်ဘာသာမဲ့တယ်လို့လည်းပြောတာမဟုတ်ဘူးပေါ့နော်ဆရာဘာသာမရှိဘူးဆိုတာကဘယ်ဘာသာကိုမှသူကပို့ပြီးတော့ခွင့်ရေးပေးနေတာမျိုးကိုစားပြုနေတာမျိုးမဟုတ်ဘဲနဲ့ဘာသာအားလုံးကတပြေးညီပေါ့နော်ပညာရေးပေါ့နော်ဒါမျိုးရတာမျိုးဖြစ်တင်တာပေါ့ဆရာဆိုတော့ကျမတို့ဆက်မကပြောသူလို့ပေါ့နော်ဒီ spiritual ပေါ့နော်ဆရာသူ့ရဲ့စိတ်နှလုံးနော်ဒါတွေပို့ပြီးတော့ကျမ်းမာလာဖို့နော်ဒါမျိုးအပြုတ်မှုတွေအများကြီးထည့်လို့ရပါတယ်ဆရာဘာသာရေးထက်ပေါ့နော်ဥမာဖျားစာတွေအတင်းကျပ်စုခိုင်းရလဲဒီလိုမျိုးရှိပါဆရာအဲ့ခါကျတော့အဲ့ဒီအစားပေါ့နော်ဆနာလူတကယ်အကျိုးရှိတဲ့အခုထုံးနေဒါမှမဟုတ်လေတကယ်အကျိုးရှိတဲ့ activity တွေကိုအကျောင်းပညာရေးမှာထည့်တာဆိုလို့ရှိရင်ပို့ပြီးတော့လူမျိုးတိုင်းဘာသာတိုင်းအတွက်အကျောင်းကအနေပြောတဲ့နေရာလေးဖြစ်လာပါဟု
တ်ကဲ့ဟုတ်ကဲ့ဆရာအခုလိုဆွေးနွေးပေးတဲ့အတွက်ကြောင့်ကျေးဇူးအများကြီးတင်ပါတယ်အခုဆွေးနွေးသွားခဲ့တဲ့လူကတော့အမျိုးသမီးခွင့်ရေးတက်ချွတ်လောက်ရှာသူဒေါက်တာတင်မအောင်ဖြစ်ပါတယ်ကျွန်တော်တို့ပေါ့ဆရာ
ဥဒမောင်တန်းစီစဉ်တင်ဆက်တဲ့ဒီမိုကရေစီလူခွင့်ရင်းနဲ့ခေပြိုင်ကဘာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်အခုတစ်ခါတော့တပတ်အတွင်းထိတ်တန်းရောက်မြန်မာသတင်းတွေကိုတင်ဆက်ပေးမှာပါမြန်မာနိုင်ငံမှာစစ်ကောင်စီဦးဆောင်ကျင်းပတဲ့မြန်မာသကြံပွဲကတော့တော်တော်ကို66ကကက်ရှိခဲ့ပါတယ်ဒီအာဏာသိမ်းမှုကိုစန့်ကျင်တဲ့သူတွေကိုနှိမ်နှင်းတဲ့နေမြေရှင်းလင်းတဲ့စစ်စင်ရေးတွေကနေမိရှုခံရတဲ့ရွာတွေရဲ့မှတ်တမ်းဓာတ်ပုံတွေထွက်ပေါ်လာခဲ့ပါတယ်ဒီလိုထိတ်တန်းရောက်တပတ်အတွင်းမြန်မာသတင်းတွေကိုနန်းလောင်ကကိုဇော်ဝင်းလိုင်နဲ့အတူတင်ဆက်ပေးထားပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာဟုတ်ကဘာသာဝင်တွေရဲ့နှစ်ကူးဖြစ်တဲ့အသာသကြံပွဲတော်ကတော့စစ်အာဏာသိမ်းပြီးတဲ့နောက်နှစ်ချိန်မြောက်ကျော်ရတဲ့သကြံဖြစ်ပြီးနိုင်ငံတော်ပျော်ပျော်ရွှင်ရွှင်နှွဲဖြော်ကြတာမျိုးမတွေ့ခဲ့ရပါဘူး။မြို့ကြီးအတော်များများမှာတိတ်ဆိတ်နေခဲ့ပြီးသကြံပွဲတော်အချိန်ရေကစားမန်းနဲ့တွင်နဲ့အစီကားဆုံးမြို့ဖြစ်တဲ့မန္တလေးမှာလည်းကျုံးပတ်လည်တလျှောက်လုံခြုံရေးတင်းကျပ်ထားတဲ့စစ်ကောင်စီရဲ့ရေကစားမန်းနဲ့တွေကလွဲလို့အခြားမန်းနဲ့တွေမရှိသလောက်နေတယ်လို့မန္တလေးမြို့ခံတွေကပြောပါတယ
်။မန္တလေးကအများကြီးပဲလေ။ဒီအိမ်တော့ဟိုမှာကျုံးနေအတင်းပေါ့ဒါမှမဟုတ်အဲ့ဒီကဘူးမမဝင်လို့မရဘူးပြိတာအေးအပြင်မှာတော့ဘာမှမရှိဘူးလေတော့ပေါ့ကြအကုန်ပြိတာဟိုအပြင်ကတော့ဝင်လို့မရတော့အကုန်လုံးအဲ့ဆပ်ဖွင့်နေနေရတယ်ဒီဟိုမှာပေါ့မဲ့ဒီတော့ဒီဘူးမလမ်းချစ်စက်ပြိတယ်ရှစ်ဆက်တဲ့ရာဒီသူကဟိုစစ်စေးရတာအားကျတော့အဲ့ဒါကိုပြိနေပွားကြတာလေ
စစ်ကောင်စီရုံးဆိုင်တဲ့နေပြည်တော်မှာလည်းမန္တကျင်းတစ်ခုသာရှိပြီးတော့ဒေသခံပြည်သူအများကြီးရေကစားသူတော်တော်လေးနှဲရအောင်တွေ့ရပါတယ်။ရန်ကုန်မှာလည်းမြို့လေကမြို့တော်ပေါ်မန္တနဲ့တချို့ရက်ွက်တွေမှာဒေသအုပ်ချုပ်ရေးအဖွဲ့ရဲ့စီစဉ်နေလို့တဲ့တကြံမန္တတွေလောက်သာရှိပါတယ်။ရန်ကုန်မြို့တော်ပေါ်မန္တမှာရေကစားတဲ့မြင်ကွင်းတွေကိုစစ်ကောင်စီထိန်းချုပ်ထားတဲ့မီဒီယာတွေကနေထုတ်လွှင့်ပ
ကမျိုးနဲ့ရက်ွက်အုပ်ချုပ်ရေးအဖွဲ့ရဲ့အစီအစဉ်နဲ့လှုပ်ထားတဲ့မန္တလေးမှာလဲရှေ့ပတ်ခံထွက်သူမရှိတဲ့လို့၆ကနေခဲ့တာပါမြို့ခအများစုကလည်းလုံခြုံရေးအခြေအနေကြောင့်ရောပျော်ရွှင်စရာအကြောင်းမရှိတာကြောင့်ပါဒီနေ့တကြံကိုဆင်နွှဲခြင်းမရှိတာလို့ပြောကြပါတယ်ဒီလိုတကြံပွဲတော်ကိုမြို့တော်မှာမဆင်နွှဲကြပါပေမဲ့တကြံကာလအတွင်းအပန်းဖြေခီထွက်သူတချို့ရောရှိပါတယ်နိုင်ငံဒေသအတော်များများမ ကြောင့် ပွဲတော်ကိုလည်း တပိတ်မောက်ချဖို့ စစ် အာဏာ သိမ်းမှု ဆန့်ကျင် နေ သူတွေက နှိုးဆော် ခဲ့တာပါ စစ် ကောင်စီ ကတော့ တိုင်းပြည် ပုံမှန် အခြေအနေ အတိုင်း ပြန်လည် ပတ်နေပြီ ဆိုတာကို ပြချင်တဲ့ အတွက် တကြံ မန်းနတ်တွေကို ဆောက်ပြီး ပွဲတော် ကျင်းပခဲ့တာလို့ ဝေဖန် သူတွေက ပြောနေပါတယ်
စီအနာ သိမ်းပြီး နောက်ပိုင်း စကိုင်း တိုင်း မကွေး တိုင်း ချင်းပြည်နယ် ကယား ပြည်နယ် ကရင် ပြည်နယ် တွေမှာ တိုက်ပွဲတွေ ဖြစ်နေသလို အညာ ဒေသ ခြေရွာ အတော် များများကို စစ် ကောင်စီ က နယ်မြေ စစ်ဆင်ရေးတွေ တိုးလှုပ်လာနေပါတယ် မကွေး တိုင်း ဒေသ ကြီး စောမြို့ အနီးမှာ ဒေသ ခံ ကာကွယ် ရေး တပ်ဖွဲ့ တွေ နဲ့ လက်တလုံး ပေါက်ပေါက် နေတဲ့ တိုက်ပွဲ တွေ မှာ စစ် ကောင်စီ က ရဟတ်ယာဉ် နဲ့ ပါ ပစ်ခတ် နေတဲ့ အတွက် ဒေသ ခံ ထောင်ချီ ပေးလို့ရာ တိမ်းရှောင် နေကြ ရပါတယ်
လာတော့ ตะซี้เว้ลาบาเดหัวปิดท่าတော့งาจิ่งชอกจิ่งชอกจิ่งတော့ปิดไปเลยปิดท่าတော့ตลอดจี้ก็ปิดไปเลยเปียปิดเนี่ยก็เปียอะคูตนเราอยู่หัวดีปงโลจี้จ้องมาแล้วปิดไปเลยอะคูเสบี้ช่องนี่ฉิ่นี่แล้วอะคูต้อซะแท้ก็แล้วปิดไปเลยอะคูไดมาหยัวเด้ดิก็แล้วปิดไปเลยอะคูตนเราอยู่หัวตองเบกก็ตองบอกโตเบกก็ดีพุ่งนี้จ้องเว้นเนี่ยก็แล้วเล่นจี้จี้ดีจ่าไปเลยจะแค่ปอกโตโพเล ไอ้อยู่อะไรอกุญญีเนี่ยบาเดเอ้ยอกุญญีเนี่ยก็ส่วนอกุลอลอเซลูยีข้างมาอ่ะอะแท้มาชื่อบาเดนี้เนี่ยก็ตองนี้เว้ยญีเนี่ยก็เราก็มาส่วนมีปู้ได้ยาดีอ่ะเปลี่ยนไอ้อาวตะไม่ชื่อโหอะหัวไม่เตียตกข์หยอกบาเดอกุเปียวซะโลดีเสบี้ช่องนี่ส่วนไอ้อาวตะแล้วไม่ชื่อต้อตองนี้ส่วนเราขอกแค่ในยาดีส่วนยีเนี่ยแล้วไม่ชื่อแต่ตนาเนี่ยไม่รู้ไม่ผิดนี่บาเดอกุ
အပီလာပထမပတ်ကတည်းကဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတို့တိုက်ပွဲတွေဖြစ်နေတဲ့ပေါင်းမြို့နယ်ထဲမှာစစ်ကောင်စီကကျေးရွာ၅ရွာတဲ့မင်းနဲ့မိရှုခဲ့တယ်လို့ဒေသခံတွေကပြောပါတယ်ဒီနယ်မြေရှင်းလင်းမှုအတွင်းကျေးရွာသား၈ဦးလက်နက်ကြီးထိမှန်တေဆုံးခဲ့တယ်လို့လည်းဒေသခံတွေကပြောပါတယ်အပီလာအစောပိုင်းကတည်းကစပြီးစစ်ကောင်စီကအရှိန်မြင့်ထိုးစစ်ဆင်လာတဲ့ကယားပြည်နယ် တဲ့လူနေအိမ်35လုံးတည်းမနေရှိပြီးလက်နေကြီးကြီးထိမှန်တဲ့နေအိမ်9လုံးရှိတယ်လို့ KNDF ကထုတ်ပြန်ထားပါတယ်။ကရင်မျိုးသားစည်းရုံး KNU တပ်မဟာ6ထိန်းချုပ်ရာမြောက်ရီခရိုင်ထဲမှာလဲကရင်မျိုးသားလူမျိုးရေးတပ်မတော် KNL ပြည်သူ့ကာကွယ်ရေးတပ် PDF ပူးပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေအကြားအခုရက်ပိုင်းတိုက်ပွဲတွေဆက်ဖြစ်နေပါတယ်။
စကိုင်းနိုင်ဒေသကြီးမင်းကင်းမြို့နယ်အတွင်းပင်ကျေးရွာကနေအိမ်အတော်များများစစ်ကောင်စီတပ်တွေမိရှို့ဖျက်ဆီးခဲ့တဲ့ဖဲပြော်ရီလာဆမိုင်းကလက်ခံရရှိတဲ့ဂျူရုမှတ်တမ်းတပ်ပုံတွေနဲ့ဗီဒီယိုတွေကို Riders သတင်းဌာနကထုတ်ပြန်ပါတယ်။အဲ့ဒီတပ်ပုံတွေကို American Earth Image Company နဲ့ American Akata Susan Lela ရဲ့အဖွဲ့ NASA ကမှတ်တမ်းတင်ထားတာပါ။မြန်မာစစ်တပ်အာဏာသိမ်းယူပြီးတဲ့နောက်ပိုင်းသူတို့ကိုလက်နက်ဆွဲကင်ခုခံတော်လှန်ကြတဲ့ဒေသတွေကအိုးအိမ်တွေအများပြားမိရှုခံရတာမှာ2022ခုနှစ်အတွင်းရွာတရားကျော်မိရှုခံရတဲ့အထက်ဘင်ကျွေးရလည်းအပါအဝင်ဖြစ်တဲ့အကြောင်း Riders သတင်းမှာဖော်ပြပါရယ်ပြည်ခရက်နှစ်နောက်ပိုင်းအရက်သားတွေရဲ့နေအိမ်9500ကျော်စစ်တပ်ကမိရှုတာခံရတယ်လို့လူခွင့်ရဲ့အဖွဲ့တွေကပြောဆိုကြပြီးမကြာသေးခင်သတင်းပတ်တွေအထိရွာတွေဆက်တိုက်မိရှုခံရတယ်လို့လည်းပြောဆိုနေပါရယ်ဒါဟာလူတွေကြောက်လန့်သွားအောင်ရက်ဆက်ကြမ်းကြုတ်တဲ့နိလန့်တွေနဲ့ဆောင်ရွက်တဲ့မြန်မာစစ်တပ်ရဲ့စစ်စီရေးဖြစ်တယ်လို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူအခွင့်ရေးအထူးကိုယ်စားလှယ် Tom Andrews ကပြောပါတယ်။လက်နက်ကိုင်ဆန့်ကျင်တဲ့လှုပ်ရှားမှုရှိနေတဲ့နေရာတွေမှာနေထိုင်သူအလုံးဟာတပုံကိုထောက်ခံတဲ့ရန်သူတွေအဖြစ်စစ်တပ်ကသတ်မှတ်နေတယ်လို့လည်းပြောပါတယ်။
မြန်မာနိုင်ငံမှာလူသားချင်းစာနာမှုအခြေအနေတွေကဆက်လက်ဆုတ်ယွတ်ကျဆင်းလာနေတယ်လို့ကုလသမဂ္ဂကပြောပါတယ်အထူးသဖြင့်နိုင်ငံအရှိတောင်ပိုင်းနဲ့အနောက်ပြောင်ပိုင်းကလက်ရှိတိုက်ပွဲတွေကြောင့်အရသာတွေဒုက္ခရောက်နေပြီးစစ်တပ်ကအာဏာသိမ်းပြီးနောက်ပေါ်ပေါက်လာတဲ့ပဋိပက္ခတွေကြောင့်အိုးအိမ်စွန့်ခွာထွက်ပြေးနေကြရတဲ့ပြည်သူ၅သိန်းခွဲအပါအဝင်နိုင်ငံတော်အိုးအိမ်စွန့်ထွက်ပြေးရသူအမျိုးသားအမျိုးသမီးနဲ့ကလေးငယ်၉သိန်းကျော်ရှိတယ်လို့ကုလသမဂ္ဂကပြောပါတယ်စစ်ပွဲတွေကြောင့်အင်းကြီးချင်းနိုင်ငံတွေဘက်ထွက်ပြေးခိုလိုနေရသူက36,000လောက်ရှိတယ်လို့လဲဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံယူအန်နီစီယာကခန့်မှန်းထားပါတယ်မြန်မာနိုင်ငံမှာလူသားချင်းစာနာမှုအကူအညီလိုအပ်နေတဲ့ပြည်သူ 6.2 တန်းအတွက်လိုအပ်တဲ့ရန်ပုံငွေ826တန်းမှာလက်ရှိအချိန်အထိ400ခန့်နှုန်းပဲအလူငွေထည့်ဝင်ကြသေးတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ပြောခွင့်ရစတီဖန်ဒူဂျာရက်ကပြည်ခဲ့တဲ့တပတ်သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်မြန်မာပြည်သူတွေနဲ့ညီညွတ်စွာယက်တီကြဖို့ပြည်သူတွေဘေးကင်းလုံခြုံရေးဂုဏ်သိက္ခာနဲ့အညီနေထိုင်နိုင်ရေးနဲ့ခက်ခက်ခဲခဲရယူထားတဲ့ဒီမိုကရေစီတိုးတက်ပြောင်းလဲမှုကိုထိန်းသိမ်းထားနိုင်ဖို့အတွက်အလူရှင်တွေဘက်ကရဲရဲရော်ရော်ထဲဝင်လူတန်းကြဖို့လဲကုလသမဂ္ဂကပန်ကြားထားပါတယ်ခင်ဗျာ
အမေရိကန်နိုင်ငံခြားရေးဌာနကလည်းမြန်မာအပါအဝင်ကမ္ဘာတဝန်းကလူအခွင့်အရေးချိုးဖောက်တဲ့ရက်ဆက်ကြမ်းကြုတ်တဲ့အလုပ်ရတွေကိုတည်တည်အထောက်အထားတွေစနစ်တကျစုဆောင်မှတ်တမ်းတင်ထားတဲ့အစီအခါစာကိုထုတ်ပြန်လိုက်ပါတယ်2023ခုနှစ်အတွက်နိုင်ငံအလိုက်လူအခွင့်အရေးအခြေအနေကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကထုတ်ပြန်လိုက်တာပါလူအခွင့်အရေးအဖွဲ့တွေအပါအဝင်လှုပ်လှပ်ပြီးတော့တမတ်ကြတဲ့သတင်းရင်းမြစ်တွေရဲ့အစီအခံချက်တွေနဲ့ကိုယ်ပိုင်ရှာဖွေစုဆောင်ထားတဲ့အချက်အလက်မှတ်တမ်းတွေကိုတိကျစွာပြုစုထားတာဖြစ်တယ်လို့နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကပြောပါတယ်ဒီအချက်အလက်တွေကိုအခြေခံပြီးမြန်မာစစ်တပ်ဟာရွှေဂျာရဲအပေါ်လူမျိုးရုံးတပ်ဖြတ်မှုနဲ့လူသားမျိုးနွယ်စုအပေါ်ဆန့်ကျင်တဲ့ရာဇဝတ်မှုတွေကျူးလွန်နေစွာကိုပြည်ခရက်လကဆုံးဖြတ်ခဲ့တာဖြစ်တဲ့အကြောင်းဝန်ကြီးဘလင်ကင်ကဧပြီလ3ရက်နေ့သတင်းစာရှင်းလင်းပွဲမှာထည့်သွင်းပြောဆိုသွားပါတယ်ရွန်ဂျာဆိုတဲ့နာမည်ကိုအတိအမှတ်ပြုဖို့ညှင်းဆိုထားတဲ့မြန်မာစစ်ကောင်စီဘက်ကရွန်ဂျာရဲ့လူမျိုးစုအခွင့်အရေးနိုင်ငံသားအခွင့်အရေးတွေကိုအတိအမှတ်ပြုဖို့ညှင်းဆိုထားတာကိုလည်းအစင်ခါသာမှာဖော်ပြပါတယ်ဒုက္ခတွေတွေကိုကာကွယ်ရေးအကူအညီပေးရင်းနဲ့နေရပြန်ဖို့ရေးကိစ္စတွေမှာစစ်ကောင်စီဘက်ကဒုက္ခတွေများဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ UNHCR အပါအဝင်လူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်မှုရှိတာကိုလည်းအစင်ခါသာမှာရေးသားထားပါတယ်စစ်ကောင်စီရဲ့လုံခြုံရေးတပ်ဖွဲ့တွေကအရက်သားတွေအကျဉ်းသားတွေအခြားလူတွေအပေါ်အာဏာသုံးပြီးတော့တရားလက်လို့ဖမ်းဆီးတာတပ်ဖြတ်တာတွေကျူးလွန်ခဲ့တဲ့အထောက်အထားတွေအများပြားရှိတဲ့အကြောင်းလဲအစင်ခါစာမှာဖော်ပြပါတယ်ဥပဒေမဲ့တရားလက်လို့တပ်ဖြတ်မှုတွေလူခွင့်ရေးချိုးဖောက်မှုတွေကိုစစ်ကောင်စီလက်နက်ကိုင်တပ်ဖွဲ့တွေအပြင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေပြည်သူ့ကာကွယ်ရေးတပ် PDF အဖွဲ့တွေကျူးလွန်ခဲ့တဲ့အကြောင်းကိုလဲအထောက်အထားတွေနဲ့တကွာအမေရိကန်နိုင်ငံခြားရေးဌာနရဲ့အစင်ခါစာမှာဖော်ပြထားပါတယ်
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းစာရေးဆရာတွေတပ်သိပညာရှင်တွေကိုတခြားနိုင်ငံတွေထဲဆိုင်ရင်ဖမ်းဆီးချုပ်နှောင်မှုအများဆုံးလုပ်ခဲ့တယ်လို့သတင်းမီဒီယာလွတ်လပ်ခွင့်တွေကိုစောင့်ကြည့်နေတဲ့ PEN American အဖွဲ့ကအစင်ကားစားထုတ်ပြန်ပါတယ်ဆီယနာသိမ်းမှုဆန့်ကျင်တဲ့သူတွေကိုဖိနှိပ်ချေမှုန်းတဲ့အနေနဲ့ဖမ်းဆီးမှုတွေတိုးလုပ်လာတာလို့လည်းဧပြီလ14ရက်နေ့ကထုတ်ပြန်တဲ့2021ခုနှစ်လွတ်လပ်စွာရေးသားဝင်ဆိုင်ရာအညွန်ကိန်း Freedom to Write Index 2021အစီအခံစာမှာဖော်ပြထားပါတယ်2021ခုနှစ်အတွင်းမြန်မာစစ်တပ်ကစာရေးဆရာ21ယောက်ကိုဖမ်းဆီးခဲ့တာကြောင့်တရုတ်နဲ့ဆော်ဒီအာရေဗျနိုင်ငံတို့ပြီးရင်စာရေးဆရာဖမ်းဆီးမှုကမ္ဘာမှာတတိယအများဆုံးနိုင်ငံဖြစ်တယ်လို့လည်းပြောထားပါတယ်မြန်မာနိုင်ငံမှာမနစ်ကစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းလွတ်လပ်စွာပြောဆိုရေးသားခွင့်တည်တည်တသာကျဆင်းသွားတယ်လို့ PEN American အဖွဲ့အစီအခံစာမှာဖော်ပြပါတယ်တချိန်ထဲမှာပဲဖမ်းဆီးခံရသူတွေဟာဆွဲချက်မျိုးစုံနဲ့တရားဆွဲဆိုခံရပြီးတင်းကျပ်တဲ့ဥပဒေတွေနဲ့အရေးယူခံကြရတဲ့အပြင်လွတ်လပ်စွာပြောဆိုရေးသားမှုကိုအဟံတားဖြစ်စေဖို့အကြမ်းဖက်တာချင်းချောက်တာစောင့်ကြည့်တာတွေနဲ့ရင်ဆိုင်ကြုံတွေ့ရတယ်လို့လည်းဆိုပါတယ်သူတို့ရဲ့ရေးသားမှုသူတို့လုပ်ငန်းနဲ့ဆက်စပ်တဲ့လုပ်ငန်းတွေကြောင့်ကမ္ဘာတဝန်း2021ခုနှစ်တွင်စာရေးဆရာ289ဦးဖမ်းဆီးခံခဲ့ရတယ်လို့ PEN American အဖွဲ့ရဲ့အစီအခံစာမှာဖော်ပြပါတယ်ဒါဟာအရင်နှစ်က283ယောက်ဖမ်းဆီးခံခဲ့ရတာတဲ့၄ဦးပုံများလာတာပါသူတို့ရဲ့လုပ်ငန်းကြောင့်စာရေးဆရာတွေကိုပြစ်မှတ်ထားတိုက်ခိုက်တာနဲ့48နာရီတည်းကြော်ပြီးဖမ်းဆီးထိန်းသိမ်းခံရသူတွေရဲ့စီးရင်ကိုပြုစုပြီး Freedom to Write Index အစီရင်ခံစာကိုထုတ်ပြန်တာဖြစ်ပါတယ်ခင်ဗျာ
နန်းလောင်နဲ့ကိုဇော်ဝင်းနိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတစ်ခါတော့တပတ်အတွင်းနိုင်ငံတကာသတင်းတွေကိုမအီတန့်စင်ကတင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
ယူကရိန်းကိုရုရှားရဲ့ကျူးကျော်စစ်ပွဲအတွင်းပင်လယ်နက်ဒေသရုရှားဟီဒက်သင်္ဘောတွေကခရုစ်မစ်ဆိုင်ဒုံးကျည်တပ်ထားတဲ့မော့စ်ဖာစစ်သင်္ဘောပေါ်မှာလက်နက်ခဲယံတွေပောက်ကွဲခဲ့တာကြောင့်စစ်သင်္ဘောအကြီးကျယ်ပျက်စီးသွားတဲ့အကြောင်းရုရှားကာကွယ်ဝန်ကြီးဌာနကဧပြီလ14ရက်နေ့ကပြောခဲ့ပါသည်။ယူကရိန်းဘက်ကတော့ရုရှားစစ်သင်္ဘောမော့စ်ဖာကိုမစ်ဆိုင်ဒုံးကျည်20ထိမှန်ခဲ့တဲ့အကြောင်းစစ်ဆော့ပိုင်းတို့ကပြောထားတာပါ။နောက်ထပ်အာဇော့ဖ်ပင်လယ်စစ်ကမ်းကမာရီယူပေါ်စစ်ကမ်းမြို့မှာတော့ယူကရိန်းစစ်သား1000ကျော်လက်နက်ချခဲ့တဲ့အကြောင်းရုရှားကာကွယ်ဝန်ကြီးဌာနကဧပြီလ13ရက်နေ့မှာပြောပါသည်။အမေရိကန်ကတော့ရုရှားရဲ့ထိုးစစ်ဆင်မှုကိုခုခံနိုင်ဖို့အတွက်ယူကရိန်းကိုအမေရိကန်ဒေါ်လာ1800ဘူလက်နက်ခဲယံတွေထပ်ပြီးတော့ပံ့ပိုးပေးဦးမယ်လို့ဒီသင်းပတ်လည်မှာကြေညာခဲ့ပါသည်။ရုရှားနိုင်ငံကိုဥရောပနိုင်ငံတွေဘက်ကဒေါ်လာ1000000နဲ့လက်နက်တွေတင်ပို့နိုင်အောင်လမ်းဖွင့်ပေးတယ်လို့ဖြစ်ခဲ့တဲ့အရင်တုန်းကပိတ်ဆို့တန်းခတ်မှုပါချိုးရင်းချက်တချို့ကို EU ဥရောပသမဂ္ဂကပြန်လည်ပြင်ဆင်လိုက်ပါတယ်။2014ယူကရိန်းနိုင်ငံခရိုင်းမီးယားဒေသကိုရုရှားကသူ့အပိုင်းဖြစ်သိမ်းခဲ့တဲ့အချိန်ကတည်းကရုရှားကိုလက်နက်တင်ပို့တာတွေရပ်ဆိုင်းဖို့ EU ဥရောပသမဂ္ဂကတမန်ခဲ့ပါတယ်။ဒါမဲ့လေပြီးခဲ့တဲ့နှစ်တစ်နှစ်ထဲမှာတင်ယူရိုငွေသန်းပေါင်းများစွာတင်တဲ့လက်နက်တွေဥရောပနိုင်ငံတွေတင်ပို့ခဲ့တာကြောင့် EU ကအရင်ကချွင်းချက်နဲ့ခွင့်ပြုထားတဲ့တမန်ချက်ကိုအခုဖျက်သိမ်းလိုက်ပါတယ်။ဥရောပကော်မရှင်ရဲ့နောက်ဆုံးထုတ်ပြန်တဲ့စည်းညွှန်းအရဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေဟာဒေါ်လာ42တန်းကျော်တန်နဲ့ယူရို39တန်းပိုလက်နက်ခဲယံတွေပြီးခဲ့တဲ့နှစ်တုန်းကရုရှားကိုရောင်းချခဲ့ပါတယ်။ EU ကချမှတ်ထားတဲ့ပိတ်ဆို့တန်းခတ်မှုမှာ2014မတိုင်ခင်တုန်းကအယောင်းဝယ်သဘောတူညီချက်တွေရှိခဲ့ပေဆိုရင်လက်နက်ရောင်းနိုင်တယ်ဆိုတဲ့အချက်တစ်ချက်ပါဝင်ပါတယ်။ဒီအချက်အရာပြင်သစ်နဲ့ဂျာမနီလိုကာကွယ်ရေးစစ်ပစ္စည်းအကြီးအကျယ်ထုတ်လုပ်တဲ့နိုင်ငံတွေကလည်းရုရှားကိုလက်နက်အများဆုံးရောင်းချခဲ့တဲ့မှာပါဝင်ခဲ့တာပါ။ယူကရိန်းကိုရုရှားကကြီးကျော်ခဲ့ပြီးတဲ့နောက်ပိုင်းဒီလိုချွင်းချက်နဲ့လက်နက်ရောင်းချခွင့်ခွင့်ပြုထားတာကိုဥရောပနိုင်ငံတချို့ကဝေဖန်ပြစ်တင်ခဲ့ပါတယ်2015အီရန်နျူကလ িয়ার စာချုပ်ပြည်နယ်အသက်သွင်းရေးဆွေးနွေးပွဲတွေတိုးတက်မှုရှိနေပြီလို့အီရန်ကောင်ဆောင်အယတ်တိုလာအလီဟာမနီကပြောပါသည်။အီရန်နဲ့အမေရိကန်ကြားတိုက်ရိုက်ဆွေးနွေးပွဲတွေရပ်တန့်ထားတာဒီနေ့အကြာမှာအီရန်ဘာသာရေးကောင်ဆောင်ဟာမနီကဧပြီလ12ရက်နေ့မှာအီရန်နိုင်ငံပိုင်သတင်းထတာကိုပြောခဲ့ပါသည်။အရင်ကကလေးတွေဖြစ်ခဲ့တာဟာလေတခြားနိုင်ငံတွေဘက်ကလာဖြစ်ပြီးတော့အဲ့ဒီနိုင်ငံတွေကသူတို့လုပ်ရက်တွေနဲ့ပြန်ပြီးတော့ပိတ်မိနေကြတယ်ဆိုပြီးတော့လည်းအပြစ်တင်ထားပါသည်။နျူကလ িয়ার အရေးကြံနေတဲ့ပြဿနာတွေကိုဆက်ပြီးတော့ဖြေရှင်းကြဖို့အတွက်နိုင်ငံရေးဆန္ဒကင်းမဲ့နေတဲ့အပေါ်မှာအမေရိကန်နဲ့အီရန်နဲ့နိုင်ငံလုံးကတစ်ဖက်နဲ့တစ်ဖက်အပြည့်နဲ့အပြစ်တင်နေကြပါသည်။ဒီ2015နျူကလ িয়ার သဘောတူညီချက်တွေကိုသမ္မတဟောင်းဒေါ်နယ်ထရမ့်လက်ထက်2018တုန်းကဖျက်သိမ်းခဲ့ပြီးတဲ့နောက်အီရန်ကိုပိတ်ဆို့တံခတ်မှုတွေပြန်ပြီးတော့ချမှတ်ခဲ့ပါသည်။အခုလက်ရှိမှာတော့ဆွေးနွေးပွဲတွေရှေ့မတိုးတာနောက်မဆုတ်တာအခြေအနေဖြစ်နေပြီးတော့တစ်ဖက်နဲ့တစ်ဖက်အပြစ်တင်နေကြတာဖြစ်ပါသည်။ပြည်ထောင်နိုင်ငံမှာဧပြီလ10ရက်နေ့တုန်းကပထမတကြော့သမ္မတရွေးကောက်ပွဲမှာလက်ရှိသမ္မတအီမန်နျူအယ်မက်ခရွန်နဲ့အတိုက်ခံလက်ရာဆုံးခေါင်းဆောင်မရီလက်ပန်တို့တရားမှပြည့်ပြည့်စုံစုံအနိုင်မရခဲ့တာကြောင့်ဒီလ24ရက်နေ့မှာတကြော့ပြည်ရွေးကောက်ပွဲမှာအကြိမ်နဲ့ပြန်လည်ရှင်ပြန်ရမှာဖြစ်ပါတယ်မဲရီရဲ့90ရာခိုင်နှုန်းကိုရေးထွက်ပြီးချိန်မှာသမ္မတမက်ခရွန်ကမဲ29ရာခိုင်နှုန်းနဲ့လက်ပန်းက24ရာခိုင်နှုန်းရရှိထားပါသည်။ဒီမဲရလက်တွေကိုကြည့်ရင်ပြည်သက်သမ္မတမက်ခရွန်အနေနဲ့တချိန်ကလိုမျိုးလူထုထောက်ခံမှုလူတွေကကူကူရဖို့မလွယ်တော့တာကိုတွေ့ရပါသည်။နေထိုင်စားသောက်ဆေးတွေတက်လာတဲ့ပုံမှာဆိုးရွားမှုတွေကိုအလေးထားပြီးတော့ပြောဆိုမဲဆွေခဲ့တဲ့အတိုက်ခံကောင်းဆောင်လက်ပန်းပေါ်မှာလူထုထောက်ခံမှုတိုးလာတာကိုရွေးကောက်ပွဲမတိုင်ခင်နောက်ဆုံးချိန်ထိလူထုစစ်တမ်းတွေမှာတွေ့လာခဲ့တာပါ။ဥရောပနိုင်ငံတွေရဲ့ပုံရိပ်ကိုထိခိုက်စေတဲ့နိုင်ငံတွင်းရွှေ့ပြောင်းဝင်ရောက်သူတွေပေါ်မှာစန့်ကျင်မှုကိုလည်းလက်ပန်းကတိတိတသာရှော့ပွဲပြီးတော့ပြောဆိုလာပါတယ်။သမ္မတမက်ခရွန်ကတော့ယူကရိန်းစစ်ပွဲအရေးအာရုံစိုက်နေတာကြောင့်အလုံများပြီးတော့ရွေးကောက်ပွဲမဲဆွယ်စည်းရုံးမှုတွေကိုအချိန်နောက်ကြားမှစခဲ့တာပါ။တင်းငွေနေတော့ကရွေးကောက်ပွဲမှာတော့မဲပေးပိုင်ခွင့်ရှိသူအလုံးရဲ့85ရာခိုင်နှုန်းလာပြီးတော့မဲပေးခဲ့ကြပါတယ်။ထို့တော်မှာအယုံကြည်မရှိအဆိုတည်တင်းခံရပြီးတော့ယာရီကနေအဖယ်ခံရတဲ့ပါကစ္စတန်ဝန်ကြီးချုပ်ဟောင်းအင်မရန်ခန်ကဧပြီလ13ရက်နေ့တုန်းကအနောက်မြောက်ပိုင်းပက်ရှောဝါမြို့မှာသူ့ကိုထောက်ခံသူတွေကိုမင်းကုန်းပြောပြီးတော့ရွေးကောက်ပွဲအသစ်ပြန်ပြီးတော့ကျင်းပပေးဖို့တောင်းဆိုခဲ့ပါသည်ပါကစ္စတန်နိုင်ငံသားတွေကိုကျွန်တော်ပေးချင်တဲ့သတင်းစကားကတော့ရွေးကောက်ပွဲအသစ်မကြီးညာမချင်းအစိုးရကိုဆက်လက်ဖိအားပေးပါမယ်ဒီလိုလမ်းမပေါ်မှာဆန္ဒပြခွဲတွေဆက်ပြီးတော့ကျင်းပပေးပါလို့ဝန်ကြီးချုပ်ဟောင်းအင်မရခန်ကပြောတော့တာပါပြီးခဲ့တဲ့သတင်းပတ်ကုံကပဲသူကယာဒူးကနေဖေရှားခံရပြီးတော့သူ့နေရာမှာအတိုက်ခံလွှတ်တော်အမတ်ရှာဘတ်ရှာရီကိုဝန်ကြီးချုပ်အဖြစ်အစားထိုးတင်မြှောက်ခဲ့ပါတယ်ဒီလိုဝန်ကြီးချုပ်အသစ်တင်မြှောက်တာကိုကန့်ကွက်တဲ့အနေနဲ့ပါကစ္စတန်တရားမျှတမှုပါတီအင်မရခန်ရဲ့ Derek E. Insaf Party ကလွှတ်တော်အမတ်တရားကျော်ပါလီမန်ကနေနှုတ်ထွက်သွားခဲ့ပါတယ်။သူ့ကိုယုံကြည်မရှိအဆိုတင်သွင်းပြီးတော့ယာယီကနေဖယ်ရှားတာဟာအမေရိကန်ရဲ့နောက်ွယ်ကကြိုးကင်သွေးထုတ်ခဲ့တာဖြစ်တဲ့ဆိုပြီးတော့သူ့ကိုထောက်ခံသူတွေကဆွဆွဲနေပြီးတော့အမေရိကန်ပြည်အောင်စုကလည်းဒါကိုငြင်းဆန်ထားပါတယ်။တရုတ်နိုင်ငံနိုင်ငံမှာဝန်ကြီးချုပ်မဟင်ဒါရာဂျပါက္စာရာထူးကနေနှုတ်ထွက်ပေးဖို့တောင်းဆိုဆန္ဒပြမှုတွေကိုအဆုံးသတ်ပေးကြဖို့ဝန်ကြီးချုပ်ကဖန်ကြားလိုက်ပါတယ်။ဆယ်စုနှစ်တွေအတွင်းအဆိုးရွားဆုံးစီးပွားရေးအကျပ်တွေပြီးသူ့ရဲ့ကင်တွယ်ဖြည့်ရှင်းပုံတွေကြောင့်သူ့ကိုရာထူးကနေနှုတ်ထွက်ပေးဖို့ပြည်သူတွေကမကြေမနက်ဆန္ဒပြနေကြတာပါ။သူ့အဆိုးရွားအနေနဲ့တိုင်းပြည်ကိုပြန်လည်တည်ဆောက်ဖို့အစီအစဉ်ကိုစတင်နေပြီလို့လည်းသူကရုတ်တရက်မင်းကမှပြောဆိုသွားခဲ့ပါတယ်။အားလုံးစိတ်ရှည်သီးခံကြဖို့သူကတောင်းဆိုလိုက်ပြီးတော့လမ်းမထွက်ဆန္ဒပြကြတာတွေစက္ကန့်တိုင်းမှာနိုင်ငံခြားငွေရရှိရေးအခွင့်အလမ်းတွေဆုံးရှုံးရတယ်ဆိုပြီးတော့သူကဆန္ဒပြသူတွေကိုပြောသွားခဲ့ပါတယ်။ဆန္ဒပြသူတွေကတမနာရုံးဝင်ပေါက်ကိုပိတ်ဆို့ထားခဲ့တာဖြစ်ပြီးတော့သူကလည်းဝင်းကြီးချုပ်ရာထူးကနေနှုတ်ဆက်ပေးဖို့ဆက်ပြီးတော့တောင်းဆိုထားခဲ့တာပါ။အစားတောက်နဲ့လောင်စာဆီရှားပါလာတာပြည်တွင်းသွင်းကုန်တွေအတွက်နိုင်ငံခြားငွေလျှော့နေလာတာစတဲ့စီးပွားရေးကြက်တွေကြောင့်လမ်းပေါ်ထွက်ပြီးတော့ဆန္ဒပြမှုတွေပြီးခဲ့တဲ့လကလေးကပေါ်ပေါက်ခဲ့ပါတယ်။တမန်ဒီရဲ့ပိုင်းအတွင်းမှာတင်းမာမှုတွေပိုပြီးတော့ကြီးထွားလာပြီးတော့လမ်းပေါ်မှာဆန္ဒပြသူတွေနဲ့ရဲတွေထိတ်တဲရင်ဆိုင်ခိုက်ရင်ဖြစ်ပေါ်လာတယ်လည်းရှိခဲ့ပါတယ်။အဆိုရအောင်စီးပွားရေးအကြက်တဲနဲ့ရင်ဆိုင်နေရတဲ့တီးပြည်နယ်ကနိုင်ငံမှာနိုင်ငံခြားအရန်ငွေညော့နေနေတယ်လို့နိုင်ငံခြားကျွေးမီဒေါ်လာ25ဘီလီယံရှိတာကြောင့်ဒေဝါလီခံရဖို့အနေထားနဲ့ရင်ဆိုင်နေရတယ်ဖြစ်ပါတယ်။မက်ကီအပူပိုင်းမုန်တိုင်းဝင်ရောက်တိုက်ခိုက်ခဲ့တဲ့ဖိလစ်ပိုင်နိုင်ငံအလယ်ပိုင်းမှာမိုးတီထန်မှုတွေကြောင့်ရေကြီးနေချမ်းပြီးတော့မြေပြိုရာကနေလူ25ယောက်ထပ်မံတည်ဆုံးခဲ့ပါတယ်။အခြေအနေအဆိုးဆုံးကြုံတွေ့ရတဲ့လေတီဒေသမှာမြေပြိုမှုကြောင့်ဘေဘေမျိုးအနီးတစ်ဝိုက်ကရွာသား22ယောက်ထပ်မံတည်ဆုံးခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ရေစီးနဲ့မျောသွားတဲ့လူ6ယောက်လည်းပျောက်ဆုံးနေတယ်လို့ဘေဘေမျိုးရဲ့ဌာနတာဝန်ရှိသူကပြောပါတယ်။နိုင်ငံတောင်ပိုင်းဒါဘိုဒေသမှာလေမုံတိုင်းကြောင့်လူ3ယောက်ထပ်မံတည်ဆုံးခဲ့တဲ့အကြောင်းဖိလစ်ပိုင်သဘောဝဘေးအနေဆိုင်ရာဌာနကပြောပါတယ်။ဒီမုံတိုင်းတန်ကြောင့်မိုးတီးထန်ပြီးတော့ရေကြီးတဲ့အတွက်ထောင်ထောင်ချီတဲ့ပြည်သူတွေဘေးလွတ်ရာကိုရွှေ့ပြောင်းနေရပါတယ်။ကိုဗစ်ကူးစက်မှုတွေမြင့်တက်နေတဲ့တရုတ်နိုင်ငံရှန်ဟိုင်းမြို့မှာဒီသင်းပတ်အတွင်းကန့်သက်ထားတဲ့စီကင်းချက်တွေကိုပြန်ပြော့ဖြေလျှော့ပေးနေပါတယ်။ရှန်ဟိုင်းမြို့ကနေကိုသတင်းနှစ်ပတ်ကြာကြာအပြင်မထွက်ရကန့်သက်ထားပြီးတော့ရောဂါစစ်ဆေးမှုတွေလည်းလုပ်နေတာပါ။တချိန်တည်းမှာပဲတရုတ်နိုင်ငံမှာကိုဗစ်ထိန်းချုပ်ရေးအတွက် Zero COVID COVID လုံးဝမရှိစေရမှုကိုဆက်ပြီးတော့ကင်ဆယ်ထားမယ့်အကြောင်းတရုတ်သမ္မတရှိကပြောပါတယ်။တရုတ်ရဲ့ COVID လုံးဝကင်းစင်ရေးမှုနဲ့ကန့်သက်ချက်တွေကြောင့်စီးပွားရေးထိခိုက်မှုတွေရှိနေတာပါ။ဒါပေမဲ့လည်း14ရက်အတွင်းမှာကူးစက်မှုအသေးမရှိတဲ့နေရာမှာစီကန်းချက်တွေကိုပြန်ပြီးတော့ short ပေးနေတာပါရှန်ဟိုင်းမှာလာမယ့်ရက်ပိုင်းတွေအတွင်းနှင်းစီကူးစက်မှုနှုန်းမြင့်နေနိုင်သေးတယ်ဆိုပြီးတော့ကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကခန့်မှန်းထားပါတယ်2021ခုနှစ်ဟာအမေရိကန်ပြည်အောင်စုအတွင်းလူသေဆုံးမှုအများဆုံးနှစ်ဖြစ်ပြီးတော့ COVID-19 ကရောဂါကြောင့်အဓိကသေဆုံးတာဖြစ်တဲ့အကြောင်းအမေရိကန်ဆိုရကိန်းဂဏန်းတွေမှာဖော်ပြထားပါတယ်ပြီးခဲ့တဲ့နှစ်အတွင်းအမေရိကန်မှာလူ3,460,000သေဆုံးခဲ့တဲ့အကြောင်းအမေရိကန်ရောဂါထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာန CDC ကနောက်ဆုံးထုတ်ပြန်တဲ့သေဆုံးမှုရှင်းမှာဖော်ပြထားပါတယ်ဒီရေအတွက်ဟာ2020တုန်းကတည်ဆုံးခဲ့တဲ့အရေးအတွက်ထက်8000ပုံများတာပါ။ကေယောကအပြင်လူငယ်လူရွယ်တွေကြောင့်မူရစီဝအလုံးကျော်သုံးဆွဲမှုတွေကြောင့်တည်ဆုံးသူအရေးအတွက်လည်းအရေးတုန်းကထက်မကြုံစဖူးပုံများလာတယ်လို့စီးရင်တွေမှာဖော်ပြထားပါတယ်။2021မှာအမေရိကန်ပြည်အောင်စုမှနေတဲ့လူတွေရဲ့တက်တန်းကနောက်ထပ် 5 လကနေ 6 လညော့နေသွားတဲ့အကြောင်းသူတီတီတွေကယူဆထားပါတယ်။ဒီတော့တွင်ပြီးခဲ့တဲ့ရက်ပိုင်းတုန်းကအမေရိကန်လွှတ်တော်အမတ် 5 ယောက်ထပ်ပြီးတော့ COVID ကူးခံရပါတယ်။ဒါကြောင့်အမေရိကန်လွှတ်တော်အဆောက်အအုံဟာရောဂါကူးစက်တဲ့အဓိကနေရာဖြစ်လာနိုင်တယ်ဆိုပြီးတော့ Fox News တန်တဲ့မှာသတိပေးထားပါတယ်။လက်ရှိလွှတ်တော်အတွင်းတာဝန်ထမ်းဆောင်နေတဲ့အမတ် 135 ယောက်မှာ COVID ကူးစက်ခံရသူက 88 ယောက်ထိရှိတယ်ဆိုပြီးတော့သတင်းမီဒီယာတွေမှာဖော်ပြထားပါတယ်ရှင်။
တပတ်တွင်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမအီတန်စင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့နောက်ဆုံးရသတင်းအချင်းချုပ်ကိုတလက်ကြီးညာပေးမှာဖြစ်ပါတယ်ဗျာ။အနာသိစစ်ကောင်စီဟာတိုင်းပြည်တစ်ခုလုံးကိုထိန်းချုပ်နိုင်ခြင်းမရှိသေးပဲပြည်သူ့ကာကွယ်ရေးတပ်တွေနဲ့မဟာမိတ်တိုင်းသားလက်နက်ခိုင်တွေဟာကြီးလက်ဒေသအတော်များများကိုထိန်းချုပ်ထားနိုင်တယ်လို့ NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရရဲ့ယာယီသမရဒူဝါလရှိလာကဒီနေ့မှာပြောလိုက်ပါတယ် NUG အစိုးရဖွဲ့စည်းမှုတနည်းမြောက်နေ့အဖြစ်နိုင်ငံတော်အခြေပြုမိန်ကုန်းထဲမှာအဲ့လိုထည့်သွင်းပြောဆိုသွားတာပါ NUG တနည်းပြည့်သတင်းစာရှင်းလင်းပွဲအတွင်းမှာလဲစီရေးပဋိပက္ခတွေကြောင့်လူမှုစီးပွားအခက်အခဲဖြစ်နေတဲ့မြန်မာပြည်သူတွေအတွက်နိုင်ငံတကာရဲ့နေဆက်ဖြတ်ကျော်အကူအညီတွေပေးနိုင်ဖို့ဆောင်ရွက်နေတယ်လို့ NUD Pirangzu Wenji, Tauta Sasaga Piovare, Naranasata Kune, February Tiani, Setaga Anna Timbiana, Yukau Wenaya, NLD Party Usambi, Naranasa Gune, Yukau Madine, CRPH, Pirangzu Lota, Kuzabu Comdigo, Puzigabare, A now, Tainta Party, Tainta Superi Pare, NUD Jagala, Mudan Nyu, Suyago, Puzigera, Pipare, America Makovit, Portu Mutte, Piantalani, Bido Lamed Rimba, to enlighten Kupilana and Elu. ကျွမ်းကျင်သူတွေကခမ်းမန်းလိုက်ပါတယ်ဒီညအတွက်သတင်းကျဉ်းချုပ်ကတော့ဒီလောက်ပါပဲအခုညအစီအစဉ်ထုတ်လို့ရေမှုကအလိမ္မာဖြစ်ပြီးတော့စပိုင်းဆိုင်ရာအတန်လွင့်အင်ဂျင်နီယာတွေကတော့ကော်နယ်လီယပ်ဂျန်နာနဲ့တီအန်ဝိုင်းတို့ဖြစ်ပါတယ်ဗီအိုအေအမေရိကန်အတန်ရဲ့စနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညာ9နာရီကနေ10နာရီထိ line တို့မီတာ30နဲ့50တင်းနဲ့လိုင်းလမ်းမီတာ100ကျော်ရူကနေအတန်လွင့်ပေးခဲ့တာဖြစ်ပါတယ်ဗီအိုအေကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောတာရှင်ဒီအားလုံး
This program has come to you from the Voice of America, Washington.